Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC VOA မြန်မာပိုင်းစီစဉ်ရ2014ခုနှစ်နိုဝင်ဘာလ10ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်ကီထိုက်ပါ
ကျမအေးတနာကြပါရှင်အမေရိကန်ပြည်အောင်စုဟာအရှောင်းဒေတာနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားက APEC အရှာပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာပြောကြားသွားခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကအစာတင်ကြောင်းတစ်ခုမှာဒီကနေ့ပဲအသေးခံဘုံးခွဲတိုက်ခိုက်လို့ကျောင်းသားလူငယ်အများစုပါဝင်လူ48ဦးမှာအသေဆုံးသွားရပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာပြောပြဖို့ရှိပါတယ်မဲ့သိငီ
။ဟုတ်ကဲ့ပါရှင်။မွန်ပြည်နယ်အတွင်းမှာအကြမ်းဖက်သမားတွေဝင်ရောက်နေရမှုအာဏာပိုင်တို့လိုက်လံရှာဖွေနေကြပါတယ်။ဒီနောက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တချို့နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ရဲ့ဒီကနေ့တွေ့ဆုံဆွေးနွေးတဲ့အကြောင်းတခါအထည်ချုပ်အလို့သမားတွေအခွင့်ရေးအတွက်ဘာတွေသဘောတူခဲ့ကြသလဲဆိုရတဲ့အတူလူသတင်းတောက်ကိုပါကျက်တက်ခံရမှုမှာတက်သွေတွေကိုစုံစမ်းစစ်ဆေးနေတဲ့အခြေအနေအရရကိုဒီညပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့စီးပွားရေးအပါအဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမအေးသန္တာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
အလို့သဘောဖြစ်တဲ့အတွက်စုံစမ်းစစ်ဆေးကြတော့မရှိဘူး
အမေရိကန်ပြည်အောင်စုဟာအာရှဒေသနဲ့ပြည်ဝပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားက APEC အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာစီးပွားရေးခေါင်းဆောင်တွေကိုပြောသွားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကနေတနိုင်ငံနဲ့တနိုင်ငံသက်တမ်းတူအလဲပတ်ပြည်ဝင်ခွင့်တွေပို့ပြီးများများပေးမှာဖြစ်ပြီးတော့စီးပွားရေးလုပ်ငန်းဆိုင်ရာပြည်ဝင်ခွင့်သက်တမ်းကိုလည်းတစ်နှစ်ကနေပြီးတော့ဆယ်နှစ်အထိတိုးပင်းမှာဖြစ်တဲ့ပြည်ဝင်ခွင့်ဆိုင်ရာမူဝါဒတွေကိုသမ္မတအိုဘားမားကြေညာသွားခဲ့ပါတယ်။ဒီဗီဇာဆယ်နှစ်ပေးတယ်ဆိုတာဟာအမေရိကန်ဥပဒေမှာတက်တန်းအရှည်ဆုံးပေးတဲ့ဗီဇာဖြစ်ပြီးတော့ကျောင်းသားနဲ့ပညာရှင်ဖလှယ်ရေးဗီဇာတွေကိုတော့တစ်နှစ်ကနေပြီးတော့9နှစ်အထိတက်တန်းတိုးပေးလိုက်ပါတယ်။ဒီသဘောတူညီမှုကနိုဝင်ဘာလ12ရက်နေ့ကစပြီးတော့အကျုံးဝင်မှာဖြစ်ပါတယ်။ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်12နိုင်ငံကြားမှာပူးပေါင်းဆောင်ရွက်မှုအတွေ့အမေရိကန်ရဲ့အစီအစဉ်ကိုလည်းအမေရိကန်သမ္မတကထည့်ပြောသွားပါတယ်။ဒီစီစမာတရုတ်ကိုခြံထားပြီးတော့အာရှဒေသလှုပ်လှက်စွာကုန်သွယ်ရေးနယ်မြေဖြစ်ပေါ်ဖို့တရုတ်ရဲ့ကြိုးပမ်းမှုနဲ့တွားပြီးတော့အပြိုင်ဖြစ်နေတာမလို့ဒီအစီအစဉ်ကအငင်းပွားပွဲဖြစ်နေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာတရုတ်နိုင်ငံပီကင်းမြို့တော်ကိုတနင်္လာနေ့မနေ့မှာပဲရောက်ရှိသွားတာဖြစ်ပါတယ်။သူကတရုတ်သမ္မတရှီဂျင်ပင်အပါအဝင်အာရှပစိဖစ်ဒေသခေါင်းဆောင်တွေနဲ့ညစာစားသုံးပြီးတော့မီးရှို့မီးပန်းပစ်ဖောက်တာကိုလည်းရှုစားဖို့ရှိပါတယ်။သမ္မတဥပမဟာဘုံတူနေကြရင်တော့တရုတ်နိုင်ငံကနေထွက်ခွာပြီးတော့မြန်မာနိုင်ငံကိုဒုတိယအကြိမ်သွားရောက်မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပမဲ့ G20 စက်မှုအင်အားကြီးနိုင်ငံ20ရဲ့အစည်းအဝေးမတိုင်ခင်မှာမြန်မာနိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံနှစ်ခုကိုသမ္မတဥပမတက်ရောက်မှာဖြစ်ပါတယ်ရှင်
။ဂျပန်နိုင်ငံအနေနဲ့ငြိမ်းချမ်းတဲ့ဖွံ့ဖြိုးရေးကိစ္စတွေကိုပဲဆက်လက်လုပ်ပြီးအမျှော်မြင်ရှိတဲ့စည်းရေးနဲ့လူညုံရင်းဆိုင်ရာမူဝါဒတွေချမှတ်မယ်လို့တရုတ်နိုင်ငံကမျှော်လင့်ကြောင်းတရုတ်သမ္မတရှီကျင်းပင်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံချိန်ပြောကြားလိုက်ပါတယ်။တရုတ်နဲ့ဂျပန်နိုင်ငံခေါင်းဆောင်တွေဟာသူတို့အသီးသီးတိုင်းပြည်တာဝန်တွေစာယူခဲ့ခြင်းကစလို့ပထမဦးဆုံးအကြိမ်ဖြစ်အခုလိုတွေ့ဆုံတာဖြစ်ပါတယ်။ APEC အာရှပစိဖိတ်ထိပ်သီးညီလာခံပြည်ပမှာခေါင်းဆောင်နှစ်ဦးအလို့သဘောတည်သန့်တွေ့ဆုံကြတာလည်းဖြစ်ပါတယ်။တရုတ်သမ္မတနဲ့တွေ့ဆုံမှုဟာဂျပန်နဲ့တရုတ်ဆက်ဆံရေးပုံမကောင်းမွန်စေဖို့အတွက်ပထမခြေလှမ်းဖြစ်တယ်လို့မစ္စတာအာဘေကပြောပါတယ်။ကမ္ဘာဒုတိယနဲ့တတိယအင်အားကြီးစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့ဂျပန်နိုင်ငံကြားဆက်ဆံရေးအချင်းအတော်ကြောင်အောင် ADASET ဖြစ်ခဲ့တာကိုနွေ့နွေ့ထွေးထွေးပြန်ဖြစ်အောင်တည်ဆောက်ရေးအခုလိုဆွေးနွေးမှုတွေလုပ်သွားဖို့နိုင်ငံသဘောတူညီချက်ရယူပြီးသုံးရက်ကြာမှာခေါင်းဆောင်နှုတ်အခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်။နိုင်ငံရေးတန်တမာရေးလုံခြုံရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေတဖြည်းဖြည်းပြန်လည်စတင်သွားဖို့နဲ့နိုင်ငံရေးအရအပြန်လန်ယုံကြည်မှုတည်ဆောက်နိုင်အောင်ကြိုးပမ်းသွားကြဖို့တစ်ဖက်သဘောတူညီခဲ့ကြကြောင်းတောက်ကြနီကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။တရုတ်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတွေကြားနှစ်နှစ်ခွဲကြာအကောင့်ထဲဖော်ရမဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုတစ်ခုအအောင်မြင်မြင်ရရှိခဲ့တယ်လို့သူတို့နှစ်နိုင်ငံကပြောသွားပါတယ်။တရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပနေတဲ့ APEC စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲရဲ့ဘေးရွက်အစည်းအဝေးမှာတရုတ်သမ္မတရှီဂျင်ပင်နဲ့တောင်ကိုရီးယားသမ္မတပတ်ဂေဟေတို့သဘောတူညီမှုရရှိခဲ့တယ်လို့ဒီကနေ့တင်းနှင်းလာနေမှာပဲကြေညာသွားတာပါ။ ဒီသဘောတူညီချက်အရတောင်ကိုရီးယားနိုင်ငံကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်း62ရာခိုင်နှုန်းနဲ့တောင်ကိုရီးယားကတင်ပို့တဲ့ကုန်ပစ္စည်း61ရာခိုင်နှုန်းပေါ်မှာအခွန်စည်းကြမ်းမှုကိုနှစ်ပေါင်း20အတွက်ဖယ်ရှားပေးမှာဖြစ်ပါတယ်တချို့အသေးစိတ်အချက်တွေကိုတော့ဆက်ပြီးတော့ဆွေးနွေးဖို့ရှိနေသေးပေမဲ့ဒီနှစ်မကုန်ခင်မှာသဘောတူညီမှုကိုလက်မှတ်ရေးထိုးနိုင်မှာလိမ့်မယ်လို့ကြေညာချက်မှာပြောထားပါတယ်။အခုကတည်းကလည်းတရုတ်နိုင်ငံဟာတောင်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံစီးပွားရေးတိုးတက်မှုကိုပိုပြီးအာယုံဆိုင်လှုပ်ဆောင်သွားဖို့အတွက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့အစိုးရအဖွဲ့ကိုတိုးချဲ့လိုက်ပါတယ်။ဝန်ကြီးသစ်22ဦးဟာနယူးဒေလီကသမရနန်းတော်မှာတနင်္ဂနွေနေ့တုန်းကယာရုတာဝန်ယူတဲ့ကျန်းသစ္စာကျင်းစုပွဲပြုလုပ်ခဲ့ပါတယ်။ဒေသရင်းခေါင်းဆောင်တူဦးဖြစ်တဲ့မိုနိုဟာပါရီကာကတော့ကာကွယ်ရေးဝန်ကြီးသစ်ဖြစ်လာပါတယ်။ကာကွယ်ရေးနဲ့ဗန္ဓာရေးဌာနကိုတာဝန်ယူခဲ့သူအာရွန်ဂျိုင်လီကတော့ဗန္ဓာရေးဝန်ကြီးအသစ်ဖြစ်တဲ့စီးပွားရေးပြန်လည်ခေါင်းထောင်ဖို့ကိစ္စကိုအာရုံစိုက်သွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးမေလာအတွင်းကဆလို့ဝန်ကြီးချုပ်တာဝန်ယူခဲ့တဲ့မစ္စတာမိုရီဟာအစိုးရအဖွဲ့မှဝန်ကြီးအဆင့်26ဦးနဲ့အတူအစိုးရကောင်စီအဖွဲ့ဝင်66ဦးကိုဦးဆောင်နေတာပါအခုလိုဝန်ကြီးအဖွဲ့တိုးချဲ့တာကိုစီးပွားရေးခေါင်းဆောင်တွေကကြိုဆိုလိုက်ပြီးဒါဟာပြုရင်ပြောင်းလဲရေးကိုအရှိန်မြှင့်ဖို့အစိုးရရဲ့ရည်မှန်းချက်ကိုပြသရာရောက်တယ်လို့ပြောဆိုပါတယ်မစ္စတာမိုရီဟာရွေးကောက်ပွဲအတွင်းမှာအစိုးရကိုချုပ်နိုင်သမျှချုပ်ပြီးအုပ်ချုပ်မှုစနစ်ကိုချဲ့နိုင်သမျှချဲ့မယ်ဆိုတဲ့ကြွေးကြော်သံနဲ့ရွေးကောက်ပွဲအနိုင်ရလာသည်ဖြစ်ပါတယ်တန်ရှင်းတဲ့အစိုးရအဖွဲ့ဖြစ်ဖို့ဆိုပြီးသူဝန်ကြီးချုပ်တာဝန်ကိုစယူခဲ့ပေမဲ့လို့အခုလိုဝန်ကြီးအဖွဲ့ဝင်များပြားလွန်းတယ်လို့သုံးသက်သူတွေကပြောဆိုနေပါတယ်။လာမယ့်လမှာလွှတ်တော်အစည်းအဝေးပွဲမစင်းပါခင်မှာအခုလိုဝန်ကြီးအဖွဲ့ကိုတိုးချဲ့လိုက်တာပ
ါ။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရဲ့ American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အီရန်နိုင်ငံနဲ့ပြည်ပြဆောင်ဆောင်ရှိတဲ့နျူကလ িয়ার သဘောတူညီမှုတစ်ခုရရှိရမယ်။တပ်ဖက်ကာလာနီလာချိန်မှာပဲ American နိုင်ငံသားရဲ့ဝန်ကြီး John Kerry, အီရန်နိုင်ငံသားရဲ့ဝန်ကြီး Mohammad Javad Zarif နဲ့ဥရောပတမကနိုင်ငံသားရဲ့မူဝါဒအကြီးအကဲ Catherine Ashton တို့ Oman နိုင်ငံမှာဒုတိယနေ့အဖြစ်နဲ့ဇီဝေးနေကြပါတယ်။ဆွေးနွေးပွဲမှာပါဝင်သူတချို့ဒီကနေ့ပြန်မို့ငကိုကစီစဉ်ထားပေမဲ့လည်းနောက်တော့အချိန်ထပ်တိုးပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်။ဒီလအကုန်လုံးအချိန်သတ်မှတ်ထားပေမဲ့လည်းနျူကလ িয়ার ဆိုင်ရာသဘောတူညီမှုတစ်ခုရရှိဖို့အနေထားကဝေးနေသေးတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္ဂနွေနေ့ကပဲရုပ်မြင်သံကြားတွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တန်တရာကြီးနေတဲ့ Republican Party နောက်နှစ်လွှတ်တော်ကိုမထိန်းချုပ်ခင်မှာအီရန်ရဲ့နျူကလ িয়ার အရေးသဘောတူညီမှုရရှိအောင်လို့ American ပြည်အောင်စုအနေနဲ့လှုံ့ဆော်နိုင်မှုအခု Oman နိုင်ငံအစည်းအဝေးကအခွင့်အရေးအများဆုံးအနေထားဖြစ်ပါတယ်။ဒါမဲ့လည်းအီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုရဖို့ဆွေးနွေးပွဲတွေမှာတစ်ဖက်နဲ့တစ်ဖက်ကွာဟချက်တွေတိတ်ကိုကြီးမားနေတယ်လို့ပီကင်းမြို့တော်ကမထွက်ခွာခင်မှာပဲစနေနေ့က Mr. Kerry ပြောသွားခဲ့ပါတယ်။IS Islamic စေတွေးကြွားတွေကိုနှိမ်နှင်းရေးပူးပေါင်းဆောင်ရွက်နိုင်တဲ့အနေအထားအပေါ်ဝင်တခြားကိစ္စရပ်တွေနဲ့ဒီနျူကလ িয়ার အရေးညှိနှိုင်းမှုကမဆိုင်ပါဘူးလို့သူကအလေးပေးပြောကြားသွားခဲ့ပါတယ်။သူတို့ကြောင့်မှအဓိကသဘောထားကွဲလွဲနေတဲ့အချက်တွေကတော့အီရန်နိုင်ငံကိုဘလောက်ယူရေနီယံဘယ်ယူရေနီယံအမျိုးအစားကိုဆက်ပြီးတော့တန့်စင်ခွင့်ပေးနိုင်မလဲဘလောက်ပမာဏတန့်စင်ခွင့်ပေးမလဲဆိုတာတွေအပြင်ကနေဘလောက်လာပြီးတော့စစ်ဆေးခွင့်ရှိလဲအီရန်အပေါ်မှာအနောက်နိုင်ငံတွေကပြုလုပ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဘလောက်မြင်မြန်ဖယ်ရှားပေးမလဲဆိုတဲ့ကိစ္စတွေဖြစ်ပါလေရှင်
။ခွဲထွက်ရေးသဘောနဲ့ထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ဘက်ခြံဒေသဟာစိုးရိမ်စရာအခြေအနေကိုနောက်တစ်ကြိမ်ပြန်ရောက်နေပြီလို့ဂျာမနီနိုင်ငံသားရေးဝန်ကြီးဖရန့်ဝေါ်တာစတင်မီယာကပြောဆိုလိုက်ပြီးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုအားလုံးကလေးစားလိုက်နာရမယ်လို့တိုက်တွန်းလိုက်ပါတယ်။ကာဇီစတန်နိုင်ငံကိုဒီကနေ့အလဲပတ်ရောက်ရှိခိုက်သူကအဲ့ဒီလိုပြောဆိုလိုက်တာပါ။ရုရှားအပါအဝင်ဒီပဋိပက္ခနဲ့ပတ်သက်သူတွေအားလုံးအနေနဲ့စက်တင်ဘာလကဗီရာရုနိုင်ငံမှာချုပ်ဆိုခဲ့တဲ့အပြစ်ခတ်ရစဲရေးစာချုပ်ပါအချက်တွေအကောင့်ထဲပေါ်အောင်မြင်လာအောင်ပြန်လည်လုံဆောင်ကြဖို့ဂျာမနီနိုင်ငံသားရေးဝန်ကြီးကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရုရှားဘက်ကနေလက်နက်ကြီးတင်ဆောင်လာတဲ့ကားရန်တွေယူကရိန်းအရှေ့ဘက်ခြမ်းကိုဝင်လာနေတယ်ဆိုတဲ့ဥရောပသမဂ္ဂရဲ့အစိုးရခန်းစားပေါ်အခြေခံပြီးဂျာမနီနိုင်ငံသားရေးဝန်ကြီးရဲ့အမှတ်ချက်ထွက်ပေါ်လာတာပါ။ဒီအစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်ကြောင်းသ တမရအိမ်ပြူတော်ကတနင်္ဂနွေနေ့မနေ့တုန်းကထုတ်ပြောခဲ့ပါတယ်။ရုရှားလိုလာတဲ့သဘုံတွေယူကရိန်းနိုင်ငံတဲ့နေမြေချဲ့ထွင်သိမ်းပိုက်နေတာဟာအပြစ်ရသဘောတူညီချက်ကိုပြောင်းကြကြချိုးဖောက်ရရောက်တယ်လို့အမေရိကန်အမျိုးသားလူမျိုးရင်းကောင်စီပြောခွင့်ရအမျိုးသမီးဘာနက်ဒက်မီဟန်ကပြောဆိုလိုက်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကစာတင်ကျောင်းတစ်ခုမှာတနင်္လာနေ့ကအသေးခံဘုံခွဲတိုက်ခိုက်ခံရလို့ကျောင်းသားလူငယ်တွေအများစုပါဝင်လူ48ဦးမကသေဆုံးသွားရပါတယ်။နိုင်ငံမြောက်ပိုင်းယိုဘီပြည်နယ်ပိုဒစ်စကန်မြို့ကသိပ္ပံဘာသာရဲ့အဓိကအစိုးရအလဲတန်းကျောင်းမှာကျောင်းမတက်ခင်ဩဝါဒအတွက်စုဝေးနေကြတော့မှပောက်ကွဲတာပါ။လူ48ယောက်လောက်သေဆုံးသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။လူ89ဦးမကလည်းဒဏ်ရာရသွားပြီးတော့တော်တော်များများကဒဏ်ရာပြင်းတယ်လို့ကျန်းမာရေးလုပ်သားတွေကဆိုပါတယ်။အသေးခံဘုံခွဲသူကကျောင်းသားလိုဝစ်ဆင်ထားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူကမှသူတို့လုပ်တာပါလို့ထုတ်ဖော်ပြောလာတာမရှိသေးပေမဲ့ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ရဲ့လက်ချက်လို့အများကယူဆထားတာပါ။အဲဒီပိုတစ်စကန်မြို့မှာပဲဘာသာရေးအခမ်းအနားတစ်ခုတွေမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ2000သေဆုံးသွားရတဲ့လွန်ခဲ့တဲ့သတင်းပတ်ကဖြစ်ရတဲ့အတွက်လည်းဒီဘိုကိုဟာရမ်အဖွဲ့ကိုပဲအများကအပြစ်တင်ထားပါတယ်ရှင်
။အာဖဂန်နစ္စတန်ရှေ့ရွက်ချမ်းကိုပြစ်မှတ်ထားပြီးဒီကနေ့လုခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကြောင့်ရဲအရာရှိတွေသေဆုံးသွားခဲ့ပါတယ်။ရဲဝတ်စုံဝတ်ထားတဲ့အသေးခံဘုံခွဲသမားဟာပြည်နယ်ရဲရုံးချုပ်တစ်ခုအရှိကဂါရန်ကိုအသေးခံဘုံခွဲခဲ့တာဖြစ်ပြီးပြည်နယ်ရဲမှူးကြီးတဦးသေဆုံးသွားတယ်လို့လောကပြည်နယ်အာနာပိုင်တွေကပြောပါရယ်ဒီတိုက်ခိုက်မှုကြောင့်အ ਨੇ စုံရဲအရာရှိ9ဦးသေဆုံးခဲ့ရပါတယ်နောက်ထပ်4ဦးကတော့ဒဏ်ရာရသွားပါတယ်ပါကစ္စတန်နေဇက်နာဂနန်ဂါဟာပြည်နယ်မှာတော့ကားနဲ့အလုတ်ကိုတွားနေတဲ့ရဲတွေရဲ့ကားနားမှာပြင်းအားကြီးတဲ့ဘုံခွဲတိုက်ခိုက်မှုကြောင့်ရဲတင်နန်းကျောင်းဆရာ3ဦးသေဆုံးခဲ့ရတယ်လို့နောက်ထပ်အရာရှိ2ဦးအပြင်းထန်ဒဏ်ရာရရှိသွားပါတယ်ဒီတိုက်ခိုက်မှုတစ်ခုစလုံးကိုသူတို့လုပ်တာပါလို့စစ်သွေးကြတာလီဘန်တွေကထုတ်ပြောပါတယ်ဒီအတော်တွင်အာဖဂန်မြို့တော်ကဘူးမှာပောက်ကွဲမှုဖြစ်ခဲ့ပြီးအ ਨੇ စုံအရသား2ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ထိတ်တန့်ရောက်တဲ့ရင်တွေကိုမအေးတန်နာကျော်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေတဲ့ချိန်နဲ့တပြိုင်တည်းထဲထိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။မွန်ပြည်နယ်အတွင်းကိုရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ ISO ကလူယူဆရတဲ့အကြမ်းဖက်သမား၄ဦးဝင်ရောက်လာတဲ့အတွက်ပြည်နယ်ရဲတပ်ဖွဲ့တွေကနေအပူတပြင်းလိုက်လံစုံစမ်းရှာဖွေနေတယ်လို့ပြည်နယ်အစိုးရအဖွဲ့ဝင်တွေကပြောပါရယ်။ဒီအကြမ်းဖက်သမားတွေဝင်ရောက်လာတာဟာနေပြည်တော်မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးအတွက်လုံခြုံရေးအရာစိတ်ပူစရာအနေအထားမှာရှိနေတယ်လို့လည်းပြောဆိုမှုတွေရှိတဲ့အကြောင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအင်ကသတင်းဖိပို့ထားပါရရှင်
။ရိုဟင်ဂျာသွေးစည်းညီညွတ်ရေးဖွဲ့ RSO ဖွဲ့ကနေဆေလွတ်လာတယ်လို့ယူဆရတဲ့အကြံဖက်သမား၄ဦးဟာမွန်ပြည်နယ်သွင်းကိုဝင်ရောက်လာတဲ့အတွက်ကြောင့်ပြည်နယ်ရဲတပ်ဖွဲ့တွေအနေနဲ့အပူတပြင်းလိုက်လံစုံစမ်းရှာဖွေနေတယ်လို့မွန်ပြည်နယ်နယ်စပ်ရေးရာလုံခြုံရေးဝန်ကြီးဘူမူကြီးထိမ့်မြင့်အောင်က VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တို့လည်းဒီတော့ကလည်းပဲသိရတာပဲလေ။ကြားလို့ကြားနေတာပဲ။ဒီကညာလူသေးနဲ့ရောဗာနဲ့ရောအလုံးအချင်းချစ်တာတွေရောမြေတပ်ဖွဲ့တွေကနေတဲ့ရောအလုံးရှာပေးနေပါလေ။ဒီကောင်လည်းဆိုမြောက်ဦးရီကဝင်လာတယ်ပြီ။ဘယ်တော့မှလည်းတော့ဖမ်းမမိဘူးတော့မသိဘူးရော
။အကျန်းဖက်သမား၄ဦးဟာထိုင်းနိုင်ငံမဲဆောက်မြောက်ဝတီလမ်းကြောင်းကနေမော်လမြိုင်မြို့ကိုရောက်ရှိလာတယ်လို့လည်းဘူမူကြီးသိမ်းမိအောင်ကပြောပါတယ်။အကျန်းဖက်သမားလို့ယူဆရတဲ့လူ၄ဦးရဲ့ဇက်ပုံနဲ့ကိုရေးချက်လက်တွေကိုမွန်ပြည်နယ်မော်လမြိုင်မြို့လမ်းဆုံလမ်းခွတ်တွေမှာကတ်ထားပြီးပြည်သူတွေကိုအသိပေးကြေညာထားတယ်လို့လည်းမွန်ပြည်နယ်မော်လမြိုင်မြို့နယ်ရဲသဖွဲ့မှူးရုံးကနေအတည်ပြုပြောဆိုခဲ့ပေမဲ့လည်းတခြားချက်လက်တွေကိုတော့ဖြေကြားပေးတာမျိုးတော့မရှိခဲ့ပါဘူး။ရိုဟင်ဂျာသွေးစည်းညီညွတ်ရေးဖွဲ့ RSO ဖွဲ့ကပြည်တွင်းလှုပ်ရှားမှုတာဝန်ခံတန်ဝင်းအဖွဲ့ဝင်အိုစမာခေါ်ဒါဝတ်အစ္စလာမစ်စစ်သွေးကြောတိုက်ခိုက်ရေးတင်နန်းစဉ်အာဖက်ခေါ်အမင်းနဲ့အစ္စလာမစ်စစ်သွေးကြောအကူဖောက်ခွေရေးသမားအီစမိုင်းခေါ်ဆော်မင်းတို့ရဲ့ဓာတ်ပုံသွင်းတဲ့တကွမွန်ပြည်နယ်ရဲသက်ဖွဲ့ကနေသတိပေးကြေညာထားပါတယ်။အခုလိုကြမ်းဖက်သမားတွေအချိန်ကိုက်ဝင်ရောက်လာတာဟာနေပြည်တော်မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးအတွက်လုံခြုံရေးရစိတ်ပူစရာနေသားမှာရှိတယ်လို့လည်းမွန်ပြည်နယ်ဝန်ကြီးတောက်တာလှဦးကပြောပါတယ်။ဒါကြောင့်မို့လို့သတိရှိရှိနဲ့အာဆီယံထိပ်သီးအစည်းအဝေးတွင်အကြမ်းဖက်မှုပြဿနာမဖြစ်ပွားအောင်ရဲတပ်ဖွဲ့တွေအနေနဲ့ကြိုးစားပြီးဖော်ထုတ်နေစေလို့မွန်ပြည်နယ်ဝန်ကြီးဒေါက်တာလှတ်ဦးကအခုလိုပြောပါတယ
်။သတိရှိတာကကောင်းတာပေါ့။အများကြီးသိရှိကြတယ်သူတို့ဟိုဖော်ထုတ်ပြီးနိုင်တယ်ဆိုတော့လည်းကိုယ်ကိုရှိတာပေါ့။အတိုက်အန္တရာယ်လို့ဆက်ပြီးမှဘာမှမဖြစ်လေလေကောင်းလေလေပေါ့။တန်ကြီးရေးတန်းတန်းဆိုတော့လေ
။နိုဝင်ဘာလ12ရက်ကနေ23ရက်နေ့ထိနေပြည်တော်မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးကိုအာရှနဲ့အရှေ့တောင်အာရှထိပ်သီးခေါင်းဆောင်တွေအပါအဝင်အမေရိကန်ဓမ္မရဘာရက်စ်အိုဘားမားလည်းပါဝင်တက်ရောက်သွားမှာဖြစ်ပါတယ်။ အာဆီယံထိပ်သီးအစည်းအဝေးလုံခြုံရေးအတွက်နေပြည်တော်နဲ့ဆက်ဆက်ခရံတွေဖြစ်တဲ့ရမဲတင်တောင်ကြီးတောင်ငူမကွေးမြို့တွေမှာရဲတပ်ဖွဲ့ဝင်အား 2,000 ကျော်နဲ့လုံခြုံရေးကိုတုံ့မြစ်ချထားတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲမှုချုပ်စိုးမြိုင်ကနေသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကျင်းပမဲ့ကာလတွေမှာပြည်တွင်းပြည်ပခရီးသွားလာမှုအပေါ်မှာစီစစ်စစ်ဆေးမှုတွေကိုတုံ့မြစ်သွားမှာမို့နိုင်ငံသားစီစစ်ရေးလက်မှတ်ဒါမှမဟုတ်ခိုင်လုံတဲ့အထောက်အထားတွေယူဆောင်လာကြဖို့ကိုလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုနိုင်ကိုရဲ့သတင်းပေးပို့ခဲ့တာပါရှင်။အခုကတော့တိုင်းရင်းသားလက်နက်ကန်အဖွဲ့တချို့နဲ့မြန်မာစိုးရရဲ့ငင်းချင်ရေးဆွေးနွေးပွဲအကြောင်းပြောပြပေးချင်ပါတယ်။တိုင်းရင်းသားလက်နက်ကန်အဖွဲ့၄ဘွဲကခေါင်းဆောင်တွေဟာဒီကနေ့နေပြည်တော်မှာပြည်ထောင်စုဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးငင်းချင်ရေးဆွေးနွေးပွဲတွေရှေ့ဆက်ကျင်းပနိုင်ဖို့အလို့သဘောဆွေးနွေးခဲ့တာပါ။ဒီဆွေးနွေးပွဲကိုပါဝင်တယောက်ခဲ့တဲ့မြန်မာငင်းချင်ရေးစင်တာ MPC ကတာဝန်ရှိသူတယောက်ကတော့ငြိမ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်လမ်းပွင့်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့တိုင်းသာလက်နက်ကိုင်အဖွဲ့၄ဘွဲကခေါင်းဆောင်တွေဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဝင်ဝန်ကြီးတွေနဲ့ဒီကနေ့မနက်9နာရီလောက်ကနေနေကင်း17နာရီအထိတကြိမ်နေကင်း2နာရီကနေညနေ4နာရီအထိတကြိမ်တမရာယုံဝန်ကြီးဌာနအမှတ်၄မှာအလွတ်သဘောဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးကြတဲ့အချက်တွေကိုတော့ဆွေးနွေးပွဲမှာပါဝင်တယောက်ခဲ့သူမြန်မာငြိမ်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလာမောင်ရွှေကအခုလိုပြောပါတယ
်။အလတ်သဘောဖြစ်တဲ့အတွက်ဆုံးဖြတ်ချက်ရှိကြတာမရှိဘူး။ဒါနဲ့တဖွဲ့ချင်းကိစ္စတော့မဟုတ်ဘူးဗျာ။တို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကျွန်တော်ဆောင်ရွက်နိုင်ဖို့ပေါ့လေ။ဒါမီလန်နဲ့နေထားလေးတွေလာတိခေါက်တဲ့သဘောလို့ပြောရမှာဖြစ်တယ်။အဲ့တော့ဝင်းကြီးကတော့နိုဝင်ဘာလမကုန်ခင်မှာဒီဆွေးနွေးပွဲတွေလုပ်ဖို့ကန့်ကန့်ထားတယ်။အတက်ကြလည်းသူတို့သိကျင်တဲ့ဟာလေအပုံလုံးကိုသူတို့နေတာရှိပါတယ်
တိုင်းသာခေါင်းဆောင်တွေဘက်ကမီးမြန်းတာတွေကတော့အရင်စတင်ပါလဆွေးနွေးပွဲမှာမဆုံးဖြတ်နိုင်တဲ့အချက်နဲ့ပြန်ဆွေးနွေးရမယ့်အချက်တွေဖြစ်တယ်လို့ပြောပါတယ်အရင်ဆွေးနွေးပွဲမှာဖေဗရယ်ပြည်တော်စုနဲ့ဖေဗရယ်ပြည်တော်စုတက်မတော်တီဆောင်ရေးနှစ်ဖက်တက်တွေလိုင်းနာရမယ့်ကျင့်ဝတ်အပြည့်ခက်ရက်စဲရေးနှစ်ဖက်ပူးတွဲစောင့်ကြည့်ရေးအဖွဲ့ဖွဲ့စည်းဖို့စားတဲ့အချက်တွေဆွေးနွေးနိုင်တာမရှိခဲ့ပါဘူးဒီကနေ့ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကမွန်ပြည်သက်ပါတီ NMSP ဒုဥက္ကဋ္ဌဦးနိုင်ဟန်သာပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နာယကဦးခွန်အုတ်ကရခိုင်အမျိုးသားကောင်စီ ANC ကဦးထွန်းစောင်နဲ့ချင်းမျိုးသားတပ်ဦး CNF ကိုစလက်တအူပါဝင်တက်ရောက်ပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဝန်ကြီးဦးအောင်မင်းဝန်ကြီးဦးဝင်းထွန်းဝန်ကြီးဦးသိန်းထေဝန်ကြီးဦးခင်ရင်နဲ့ဒုဝန်ကြီးဦးအောင်သိန်းတို့တက်ရောက်ပါတယ်။ဒီဆွေးနွေးပွဲကိုမြန်မာငင်းချိုင်းစင်တာကကိုယ်စားလှယ်အဖွဲ့နဲ့ပါဝင်တက်ရောက်ခဲ့ပါတယ်။ဦးလာမောင်ရွှေကဒီဆွေးနွေးပွဲအပေါ်မှာအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့အလုပ်ဖွဲ့အနေနဲ့တော့ဒီအောင်ကြည့်ရတာအများကြီးတော့အားရပါတယ်။တစ်ဖက်ဖွဲ့ကအလုပ်ဆိုရင်လည်းစင်ကာပူနီလန်တွေပို့ပြီးတော့ကျွန်တော်ရှာလို့ရမယ်။ဝန်ကြီးမှုတွေပို့ရှိတဲ့အတွက်ကျွန်တော်တို့ပြောမှာဖြစ်တဲ့အထင်ကြီးမှားတဲ့နေရာတွေလည်းအထက်ကျတော့ကြောက်သွားပြီးတော့လာမယ့်ဆွေးနွေးပွဲတွေကပို့ပြီးတော့ကျွန်တော်တို့ရက်လက်ကောင်တွေထွက်လာမယ်လို့ကျွန်တော်ညွှန်ပြပါတယ်ဗျာ။နောက်ဒီအဆိုပြုတာကိုသူတို့အစီအစဉ်တွေပဲပြန်ပေးခဲ့တယ်။သူတို့ကျွန်တော်ယုံကြည်တယ်ဒါကြောင့်မို့လို့ဒီလဝင်မလာမကုန်တော့ဆွေးနွေးပွဲတွေကျွန်တော်တို့ပြန်ပြီးတော့ဖြစ်လာမယ့်အနေအထားရှိပါတယ်ဗျာ
။တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားကိုသိနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းပိတ်ထားတဲ့အတွက်ဆက်သွယ်လို့မရခဲ့ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာလက်နက်ကိုင်အဖွဲ့တွေစုစည်းထားတဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ NCCT ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့တွေကိုကိုစားပြုလာရောက်တာမဟုတ်ပေမဲ့ဆွေးနွေးချက်တွေကိုတော့တပ်ပေါင်းစုအစည်းအဝေးမှာပြန်လည်တင်ပြမယ့်အခြေအနေရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာစက်တင်ဘာလနောက်ဆုံးတွေ့ဆုံစဉ်ကအော်တိုဘာလာမှာထပ်မံတွေးဖို့သဘောတူခဲ့ပေမဲ့တွေးဆုံနိုင်တာမရှိခဲ့ပါဘူ
းကိုမိုးစောပြောပြပေးခဲ့တာပါရှင်ခုကတော့အလုသမားအခွင့်ရေးဆိုင်ရာတင်းတပုတ်ကိုပြောပြပေးချင်ပါတယ်အထယ်ချုပ်အလုသမားတွေအလုသမားအခွင့်ရေးအပြည့်အဝရရှိဖို့နဲ့အလုသမားတွေကြုံနေရတဲ့အခက်အခဲတွေပြေလည်အောင်ပူးပေါင်းဖြေရှင်းနိုင်ဖို့မြန်မာနိုင်ငံအလုသမားသမဂ္ဂအဖွဲ့ချုပ်နဲ့မြန်မာနိုင်ငံအထယ်ချုပ်လုပ်ငန်းရှင်များအသင်းတို့ဒီကနေ့မှာပဲပထမဆုံးအကြိမ်MOU သဘောတူလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်။ဆုံးရှုံးနေတာနေရာစဲအလုသမားအခွင့်အရေးရပိုင်ခွင့်နေအလုရှင်အလုသမားကြားမပြေလည်မှုတွေကိုလက်တွေ့ချကြအလုသမားတမကတွေနဲ့လုပ်ငန်းရှင်တွေပူးပေါင်းဖြည့်ရှင်ပေးဖို့ကိုလည်းအလုသမားအခွင့်အရေးကောက်ွယ်ဆောင်ရှောက်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်။အပြည့်အစုံကိုမတ်စုမုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ရတားဆိုရလက်ထံနိုင်ငံရေးစီးပွားရေးလူမှုရေးအဖက်ဖက်မှပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်နိုင်ငံသားယင်းနှိမ့်ညံ့မှုတွေပိုပြီးတော့မှလှုံ့ဆော်လာသလိုပြည်တွင်းကုန်ထုတ်ဆက်မှုလုပ်ငန်းတွေလည်းပိုတိုးချဲ့လှုံ့ဆော်လာနေတဲ့အနေအထားမှာမြန်မာနိုင်ငံကအလုံသမားတွေအတွက်နိုင်ငံတကာစံနှုန်းနဲ့အညီလောကလစာရရှိရေးအလုံသမားခွင့်ရေးအပြည့်အဝရရှိနိုင်ဖို့ကအဓိကလှုံ့ဆော်ရမယ့်အချက်ဖြစ်လာနေတာပါဒီလိုအခြေအနေမှာအလုံသမားခွင့်ရေးအပြည့်အဝရရှိရေးပူးပေါင်းဖြည့်ရှင်ဆောင်ရွက်ကြဖို့အခုပထမအဦးဆုံးအကြိမ်ဖြစ်တဲ့မြန်မာနိုင်ငံလှုပ်သမားသမဂ္ဂအဖွဲ့ချုပ်နဲ့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းတို့ဒီကနေ့ MOU လက်မှတ်ရေးထိုးနိုင်လိုက်ပြီးဖြစ်ပါတယ်။လုပ်ငန်းရှင်တွေဘက်ကလှုပ်ဆောင်ပေးဖို့သဘောတူညီချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံလှုပ်သမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းကအခုလိုပြောပြပါတယ်
။သဘောတူညီချက်တွေကတော့ဒီလှုပ်သမားတွေအတွက်ကိုဒီကျွမ်းကျင်မှုဆိုင်ရာသင်တန်းတွေကိုကျွန်တော်တို့ထည့်ချုပ်လုပ်ငန်းတွေကကျွန်တော်တို့ပေးပါမယ်။နော်ဒီဟာသဘောတူညီချက်ရပါတယ်ကျွန်တော်တို့ဘက်ကလည်းပဲဒီလူထုမှာဒီ digital right ကိုမမှန်ကန်ကန်နားလည်ဖွင့်နေပေးဖို့ ਨੇ နောက်ပိုင်းမှာလှုပ်ရှင်လူထုမှာငင်းပွားမှုတွေဖြစ်တဲ့အခါမှာဒီနှစ်ဖက်တွဲဆုံဆွေးနွေးတဲ့ဆက်ဆံရေးပေါ့နော်ဒီစိတ်ဆက်ရေးလုပ်ငန်းဝင်တွေမှာဒါကျွန်တော်တို့ပါဝင်ပြီးတော့ဒါဆောင်ရွက်မယ်ဆိုတဲ့မူဝါဒတစ်ခုကိုချနိုင်ပါတယ်အတူတကွပူးပေါင်းပါဝင်ပြီးတော့ဒီပြဿနာတွေကိုပြင်းရှင်းပေးနိုင်ဖို့အတွက်ကိုပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်တွေရရှိခဲ့ပါတယ်ဗျ
အလုပ်ရှင်လူထုမှာကြာမပြေလည်မှုတွေနဲ့တင်းမာမှုတွေဖြစ်နေကြရတဲ့အဓိကအကြောင်းရင်းတွေဖြစ်တဲ့အခြေခံလောကလာစားနေပါမှုအလုတ်ချိန်နဲ့လောက်ခမမြတာမှုခွဲခြားဆက်ဆံခံနေရတာတွေစတဲ့အထည်ချုပ်အလုသမားတွေအခုလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုအလုသမားခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ရဲ့အပြည်ပြည်ဆိုင်ရာဆက်သွယ်ရေးတာဝန်ခံမဲဤရွှေစင်းညွန့်ကအခုလိုပြောပြပါဗျ။အထည
်ချုပ်အလုသမားရဲ့လက်ရှိရင်ဆိုင်နေရတဲ့အဓိကပြဿနာပထမဆုံးကတော့သူတို့ရဲ့လောက်ခလာစားပဲ။ခြေကန်လာစားဝန်းနေနေတာ။ခြေကန်လာစားက၃ပေါင်းမှအောင်မပြေဘူးချို့ဆိုလို့ရှိရင်လေသူတို့၂ပေါင်းလောက်ပဲရှိတယ်။အဲ့ဒီကြေနာရေးဒီကရင်ဆိုင်ရနောက်ထပ်ဖြစ်တဲ့ပြဿနာတွေကတော့လုပ်ငန်းခွင်ထဲမှာခွဲခြားဆက်ဆံတဲ့ပြဿနာအနေနဲ့ပုံပြီးရေးကြည့်တယ်နောက်တစ်ခုကလှုပ်ရှင်ရတယ်လှုပ်ရှင်နေမယ်ဒါတိုင်းမခံမနေကိုယ်စလေခံရတယ်တကယ်တမ်းအလုပ်သမားတွေရဲ့အခက်အခဲပြဿနာနဲ့ပတ်သက်ပြီးတော့ဖြေရှင်းမယ်ဆိုလို့ရှင်အဲ့ဂျားလူတွေကကောင်းကောင်းဖြေရှင်းပေးရမရှိဘူးဒီအလုပ်ပြဿနာတွေသွားဖြေရှင်းပေးတဲ့အခါမျိုးမှာဆိုလို့ရှင်ဂျားကမန်နေဂျာလိုစူပါလိုလူမျိုးတွေကအလုပ်သမားတွေဂျားထဲမှာဟိုနှိမ်ပြီးဆက်ဆံတာဆိုအထက်ကလူကြီးကြိုက်ပြောတာကိုကိုယ်တိုင်တွေးရ
အခြေခံလုံသမားခွင့်ရေးကိုအလုပ်ရှင်လုံသမားကြားနားလည်ဖို့အလုပ်သမားတွေရေသွေးပြည့်မီလာအောင်လုပ်ငန်းခွင့်ရေးချင်းမြင့်တင်ရေးသင်တန်းတွေပေးဖို့အနေဆုံးလောက်ခလာစားအချိန်မိုကြီးတွေကိုနိုင်ငံတကာလုံသမားဥပဒေတွေရဲ့စံချိန်စံညွန့်နဲ့အညီပေးနိုင်မှုအတွက်ပူးပေါင်းဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းအလုပ်သမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်
။ဒီလိုလုပ်ငန်းရှင်များအသင်းဘက်ကတော့ဒီမှာလုပ်ငန်းခွင့်ကျွမ်းကျင်မှုသင်တန်းတွေကိုသူတို့တောက်လျှောက်ပေးပါလိမ့်မယ်။အခုလည်းပဲဆက်ပေးနေပါပြီခင်ဗျာ။နောက်ထပ်ခြေလှမ်းတွေအများကြီးကျွန်တော်တို့တင်ပြပြရည်ချပါတယ်။ဒီနေ့ကတော့စာမျက်နှာသိတဲ့အကြောဖွင့်ပါပါခင်ဗျာ။
အလုပ်ရှင်တွေဘက်ကအလုပ်သမားတွေရဲ့လိုအပ်နေတဲ့အခက်အခဲတွေကိုပြေလည်အောင်အမှန်တကယ်ဖြေရှင်းဆောင်ရွက်ပေးဖို့လက်တွေ့ဆောင်ရွက်ချက်တွေအရေးတကြီးလိုအပ်တယ်လို့အလုပ်သမားကာကွယ်မြင့်တင်သူများအဖွဲ့ကအကြံပြုပါတယ
်။တကယ်လက်တွေ့ဥပောင်းဆောင်ရွက်ပါဥမာလုပ်ရှင်လုပ်သမားထိတ်တိုက်ကြေညာတွေတက်လာပြီဆိုလို့ရှိရင်ရှင်းပါတယ်ဆန္ဒပြမှုအဆင့်တို့အလုပ်ရုံပိတ်လိုက်ရတဲ့အဆင့်မျိုးမဖြစ်လိုက်ရောရလာအောင်စိတ်ဆက်ဆွေးနွေးညှိနှိုင်းဖို့လိုတယ်။အလုပ်သမားလိုအပ်တာနဲ့အလုပ်ရှင်ရဲ့အခက်အခဲအပြန်အလှန်ဆွေးနွေးဖို့လိုတယ်။အဲ့တော့အခုအနေထားရဆိုလို့ရှိရင်အလုပ်သမားသမဂ္ဂနဲ့အလုပ်ရှင်ဘင်းနဲ့စကားပြောမယ်ဆွေးနွေးမယ်ဆိုတဲ့အနေထားကတော့အရန်ကြည့်လို့လှတယ်လို့မှဖြစ်နေ။ဒါပေမဲ့လက်တွေ့တကယ်လုပ်ဖို့ပဲအရေးကြီးတယ်။တကယ်မလုပ်ရင်တော့မှတို့ပြောသွားမှာပဲ။
အခုလိုမျိုးအလုပ်ရှင်အလုပ်သမားကြားသဘောတူလက်မှတ်ရေးထိုးနိုင်မှုတွေကနှိမ့်နာဆုံးရှုံးမှုတွေနဲ့ကြုံနေရဆဲအလုပ်သမားခွင့်ရရပိုင်ခွင့်တွေအတွက်မျှော်လင့်ချက်ရှိစရာရှိလာနိုင်ပေမဲ့လို့အလုပ်သမားခွင့်ရလှုပ်ရှားသူတွေနဲ့အလုပ်သမားတမကတွေမှာတော့စိန်ခေါ်ကဲဆန်းမှုတွေရှိနေတော့မယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်ရှင်
။မဆွမွန်ပြောပြခဲ့တာပါရှင်။အခုကတော့အလုပ်သတင်းတော်ကိုပါကြီးတည်ဆုံခဲ့ရမှုအပေါ်စုံစမ်းစစ်ဆေးနေတဲ့အခြေအနေတွေကိုကြည့်ချရအောင်ပါ။အလို့သတင်းတော်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်တည်ဆုံခဲ့မှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကသက်တည်30ကျော်ကိုစစ်ဆေးပြစ်စီတဲ့အကြောင်းဒီထဲမှာစစ်တပ်ကတပ်မှုအဆင့်အရာရှိအဆင့်အပါအဝင်15ဦးလောက်နဲ့အရက်ဘက်ကဝင်ကြီးအဆင့်နဲ့ရဲဘက်ကအရာရှိအဆင့်ရှိသူတို့ကိုလည်းစစ်ဆေးပြတဲ့အကြောင်းပြောပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းချေဆိုင်သတင်းထောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
အလို့သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်တည်ဆုံမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဦးစင်မြိုင်ကအရက်သားတွေနဲ့စစ်တပ်ကတာဝန်ရှိသူတွေအပါအဝင်လူ30ကျော်ကိုစစ်ဆေးပြစ်စီခဲ့ကြောင်းပြောပြပါဗျာ။အဲ
ကျွန်တော်တို့ဒီ2ရက်နေရနေပြီးတော့9ရက်နေဒီအောင်ခမ်းမန်းကြီးကျွန်တော်တို့30ကျော်ပေါ့လေ။စစ်တပ်30ကျော်လောက်စစ်ခဲ့တယ်။အဲ့ဒီထဲမှာတပ်မတော်က15ဦးခန့်ပါဝင်တယ်
ဟုတ်ကဲ
့တမရော15ဦးထဲမှာတမူကြီးအစင်အရာရှိကြီးအစင်နေလဲပါပါတယ်ကျွန်တော်တို့ခေါ်ဆက်ခဲ့တဲ့နောက်ရဲတပ်ဖွဲ့ရလဲရဲအရာရှိကြီးအစင်နေပါပါတယ်န နောက်ရပကဆိုလည်းပဲဒီနယ်အစိုးရကဝန်ကြီးအဆင့်တူလည်းကျွန်တော်တို့ခေါ်ယူပြီးတော့မေးမြန်းခဲ့ပါတယ်။နောက်ကျန်တဲ့ဒီရွာသားတွေနောက်ဆက်ဆက်တဲ့အဖွဲ့အစည်းတွေလည်းပဲကျွန်တော်တို့ခေါ်ယူစစ်ဆေးတာတွေဆောင်ရွက်နိုင်ခဲ့ပါတယ်။အဲတတိကတော့ဒီလိုပြ။ဟို၄ရက်နေ့မှာပါဠိပြေဆုံးတဲ့ဖြစ်စဉ်မှာတော့ရင်ကျွန်တော်တို့ကတက်ကတက်ကပဲ။
သမ
ားရ230တက်တယ်။ကျန်တာကသူတို့ရဲ့ဖြစ်စဉ်တွေက26ရက်ကနေ၄ရက်နေ့ထိအောင်ကအဲ့ဒီမှာတက်နဲ့သမတော်နဲ့ KKU နဲ့သူတို့အဲ့မှာတိုက်ပွဲဖြစ်တာတွေဖြစ်တော့ရင်အဲ့ဒီဖြစ်စဉ်မှာဟိုပါကြီးကလည်း KKU နဲ့သူပါရှိနေတာဖြစ်တယ်။အဲ့လိုဖြစ်တော့အဲ့ဒီဖြစ်စဉ်တွေကိုမေးတဲ့အခါမှာတော့ရင်တခြားတက်နှစ်တက်လည်းပဲကျွန်တော်တို့သိမိတဲ့အမှာပါလာတယ်။အဲ့ဒီတက်တွေကတော့ခမာရ280ရဲ့ခလာရ87ရဲ့ဖြစ်လာတ
ယ်။ဟုတ်ကဲ့ဟုတ်ကဲ့
နော်ဒါတော့ဟိုတိုက်ပွဲဖြစ်စဉ်နေနောက်လက်နဲ့ပြန်လဲရှာဖွေတဲ့ဖြစ်စဉ်နေနောက်မိုင်းနဲ့ဆက်ဆက်ပစ္စည်းရှာဖွေတဲ့ဖြစ်စဉ်နေနဲ့ဆက်ဆက်တာပါတကယ်ကျွန်တော်တို့စစ်ဆေးတဲ့ဒီအွန်လိုင်းပေါ့လေဒီကတော့သူ့နာမည်အွန်လိုင်းမှာ
ဟုတ်ကဲ့
အွန်လိုင်းပြေဆုံးတာနဲ့ပတ်သက်တာကတော့230တခုပါပဲဒါလည်းကျွန်တော်တို့စစ်ဆေးနေခဲ့ပါပဲ
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဖန်အခြေစိုက်တဲ့အလွတ်သတင်းတော့ကိုအောင်ပေါ့ကိုလည်းတက်တဲ့အဖြစ်ခေါ်ယူစစ်ဆေးဖို့အတွက်အကြောင်းကြားစာပို့ထားတယ်လို့ဆိုပါတယ်။ပြက်ကွက်တယ်ဆိုရင်ဥပဒေအရအရေးယူမယ်လို့လည်းစာထဲမှာပါဝင်တာကြောင့်ကိုအောင်ပကတော့တွန်းလာတဲ့ဇယိတ်စကားအခက်အခဲတွေကြောင့်မတော်နိုင်သေးဘူးလို့ဆိုပါတယ်
။ဟိုမတော်တဲ့ဥပဒေအရဘာဖြစ်တယ်ညာဖြစ်တယ်ကြီးတာလား။ကျွန်တော်ကတော့မရှိဘူးလို့လို့ပြောမှာလေ။ဒါကဘယ်လိုမှပြောမဆိုရင်ဒီတရားမတည်ခုပဲလို့ပြောလို့ရှိတယ်လေ။ဘယ်လိုမျိုးပြောမလဲ။အဲ့ဒီကိုရစေကိုဘဒူဝပြင်းနေလေအဲ့ဒါ၄ဘောမိုင်
းကိုအောင်ပဟာကရင်ပြည်နယ်ဖန်အံမြို့မှာအလွတ်သတင်းတောက်ဖြစ်ရက်တည်နေထိုင်သူတူဦးဖြစ်ပါတယ်လက်ရှိမှာ Tomorrow Channel နဲ့ Head Care ကျမ်းမာရေး Channel တွေမှာရေးသားနေတဲ့အလွတ်သတင်းတောက်တူဦးလည်းဖြစ်ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကတော့တက်တဲ့အဖြစ်ဇယိတ်စကကိစ္စဟာသူတို့ရဲ့ပထမအဦးဆုံးအတွေ့အကြုံဖြစ်ကြောင်းနဲ့အရက်သားတက်တဲ့အတွက်တော့ဇယိတ်စကပေးနိုင်ဖို့အတွက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်
အဲဒါတော့မှန်မှန်ပြောရင်ဒါကျွန်တော်တို့ဗမာဆုံးတွေ့ကြုံပဲ။အရင်ကျွန်တော်တို့ကချင်ပြည်နယ်တို့နောက်ဒီရခိုင်တို့မှာစစ်တုံးကတော့ကျွန်တော်တို့ပြေးခဲ့တာမရှိဘူး။အခုဒီတစ်ခေါက်စစ်တဲ့ခါမှာတော့အရသာတက်တဲ့တွေကလည်းကျွန်တော်တို့ကိုစရိတ်တောင်းတယ
်။ဒါ
ကြတော့လည်းကျွန်တော်တို့ကော်မရှင်မှာစရိတ်ရလို့ခေါင်းစဉ်မရှိဘူး။ပေးဖို့အတွက်ငွေတိတာမရှိဘူး။ဒါပေမဲ့ကျွန်တော်အရသာတွေတော့ဖြစ်အောင်ပြေးခဲ့ပါတယ
်။ဟုတ်ကဲ့။
ဒါတော့ကိုအောင်ပါလည်းလာမယ်ဆိုရင်တော့သူ့စရိတ်တကယ်အမှန်ပေါ့ဗျာ
။ဟုတ်ကဲ့။
ဒါတော့ကျွန်တော်တို့ဖြစ်အောင်ကျွန်တော်တို့ပြေးရမယ်။မှန်တယ်လေဟိုတက်တီတူဟာသူ့စီလူလားတက်တီခန္ဓာဆိုတာတဘာဝမကြဘူ
း။ဟုတ်ကဲ့
ကျွန်တော်တို့ကတန်းနဲ့တည်းများနှိမ့်နိုင်ထားတဲ့ဒီအတိုင်းတာအတွင်းကိုတော့ကျွန်တော်တို့ကပံ့ပိုးဖို့တက်ပါတယ်ဒါမှန်ပါတယ
်။အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်တိတ်ဆုံးမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်လက်စုံစမ်းနေဆဲဖြစ်ကြောင်းပြောပြပါတယ်။တိတ်ဆုံးမှုတွေအတွက်မြန်မာစစ်တပ်ကတော့အဆောင်တပ်သားတဦးစီကနေတနက်လူပြီးထွက်ပြေးတာကြောင့်ပြစ်ခတ်ရင်တိတ်ဆုံးရတာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီပြစ်ခတ်မှုဖြစ်စဉ်မှာပါဝင်တဲ့တပ်ကတော့ခမရ210တပ်ဖြစ်တယ်ဆိုပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဆိုပါတယ်။မိသားစုကတော့မတိတ်ဆုံးခင်မှာညှိမ့်မတ်နှိပ်စက်ခံနိုင်ရတယ်ဆိုပြီးတန်ရရှိနေပါတယ်။မှုကင်းဆရာဝန်ကတော့အလောင်းကိုစစ်ဆေးတွေ့ရှိချက်အရတနက်ထံရ5ချက်နဲ့တိတ်ဆုံးခဲ့ရတာဖြစ်တယ်ဆိုပြီးမိသားစုကိုပြောဆိုထားပါတယ်အလွတ်သတင်းတော့ကိုပါကြီးနဲ့ပတ်သက်လို့စစ်တပ်ရဲ့သတင်းထုတ်ပြန်ချက်အရ KKO ကပြန်ကြားရေးဗိုလ်ကြီးအဖြစ်ပြောဆိုထားပြီး KKO ကတော့သူတို့အဖွဲ့အစည်းကမဟုတ်တဲ့အကြောင်းညင်းဆိုထားပါတယ်ရှင
်မအေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်တနင်္လာနေ့ညချမ်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြရအောင်ပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးမှာပါ။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကဏ္ဍမှာဆိုရင်တော့
မြန်မာလူငယ်တွေအနေနဲ့အထူးသဖြင့်မြန်မာလူငယ်တွေအနေနဲ့ပေါ့ဝေဖန်ပိုင်းချနိုင်တဲ့ဒီအတက်ပေါ့နော် critical thinking လို့ခေါ်တာပေါ့အဲ့ဒါကိုပို့ပြီးတော့လိုအပ်တယ်လို့အယုံကြည်ပါ
ဒေါက်တာထင်းမင်းလှိုင်ရဲ့ယုံကြည်ရာကိုမကြခင်မှာနားဆင်ချရမှာပါအခုရင်ဆုံးတော့ပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိပါတယ်American လွှတ်တော်ရွေးကောက်ပွဲတွေမှာ Republican Party ကအများစုအနိုင်ရလိုက်တာကြောင့် American ပြည်ထောင်စုရဲ့နိုင်ငံတကာကုံသွယ်ရေးကိစ္စတွေမှာတက်ရောက်မှုရှိလာမယ်လို့ခန့်မှန်းနေကြပါတယ်ညှိနှိုင်းလို့မရဖြစ်နေတဲ့နိုင်ငံတကာကုံသွယ်ရေးဆိုင်ရာဥပဒေမူကြမ်းကိုလွှတ်တော်နဲ့အစိုးရကြားပြည်လည်မှုရလာနိုင်တယ်လို့လည်းတွက်ဆနေတာပါဒီသတင်းပတ်စီးပွားရေးအစီအစဉ်မှာကိုသားညွန်ဦးကတင်ဆက်ထားပါတယ်ရှင်
အမေရိကန်ပြည်အောင်စုထက်လွှတ်တော်မှာ Republican Party ကအများစုထိန်းချုပ်လာနိုင်တဲ့အခြေအနေမှာဒီအချင်းအတန်ကြာညှိနှိုင်းမရဖြစ်နေတဲ့ကုံသွေးရေးသဘောတူညီချက်တွေအလားအလာခြေနေကောင်းတွေဖြစ်လာပါတယ်။လွှတ်တော်ကနေပြီးတော့ကုံသွေးရေးဆိုင်ရာသဘောတူညီချက်တွေအတီးပြုတ်ပေးနိုင်ဖို့ကိစ္စမှာပုံမှန်မဟုတ်တဲ့နိုင်ငံရေးအမဟာမိတ်ပြုမှုတွေလိုအပ်နေပုံရပါတယ်။အထက်လွှတ်တော်မှာအများစုခေါင်းဆောင်ဖြစ်လာဖို့ရှိနေတဲ့ဒီအထက်လွှတ်တော် Mitch McConnell နဲ့အခြား Republican အမတ်တွေဟာ Democratic သမ္မတ Barack Obama ရဲ့အဆိုပြုချက်တွေကိုပုံမှန်ဆိုရင်ဆန့်ကျင်ရင်ဆိုင်နေကြတာပါ။ဒါပေမဲ့လို့သမ္မတဥပမာဟာအခြားဒီမိုကရက်တွေနဲ့မတူတာကကုံသွေးရေးသဘောတူညီချက်တွေကိုလူလာပြောဆိုပါတယ်။ဒါကြောင့်မလို့ဒီကုံသွေးရေးဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်ရင်တော့သူ့အတိုက်ခံ Republican တွေနဲ့ညှိနှိုင်းသဘောတူညီမှုရဖို့အတွက်လမ်းပွင့်သွားပါတယ
်။ I think he's interested in moving forward. I said send us straight agreements.
ဒါတွေကိုရှေ့ဆက်ဆောင်ရွက်ဖို့သူ့အနေနဲ့စိတ်ဝင်စားတယ်လို့ထင်ပါတယ်။ဒါကြောင့်လဲကုံသွေးရေးဆိုင်ရာသဘောတူညီချက်တွေကိုကျွန်တော်တို့စီကိုပို့ပါ။ဒါတွေကိုစိတ်လှုပ်ရှားတကြီးကျွန်တော်တို့စောင့်မျှော်နေပါတယ်။
ဒါကတော့ဒီအထက်လွှတ်တော်မှာအများစုခေါင်းဆောင်ဖြစ်လာဖို့ရှိတဲ့အထက်လွှတ်တော်မှ Mitch McConnell ပြောတော့တာပါ။သမ္မတဥပမာအစိုးရအနေနဲ့အခြားနိုင်ငံတွေနဲ့သဘောတူထားတဲ့ကုံသွေးဆိုင်ရာသဘောတူညီချက်တွေကိုလွှတ်တော်ကတင်ပြပြီးတော့တခုခုအပြည့်ထွက်လာစေဖို့ကုံသွေးဆိုင်ရာလူလားသူတွေဘက်ကကြိုးပမ်းနေကြပါတယ်။ဒါပေမဲ့လို့အဲ့ဒီသဘောတူညီချက်တွေကိုတစုံတရာပြင်ဆင်တာမျိုးကိုတော့သူတို့ကလူလားတာမဟုတ်ပါဘူး။နိုင်ငံတကာနဲ့ကုံသွေးသဘောတူညီချက်တွေအပေါ်မှာသမ္မတဥပမာအနေနဲ့ကအထူးလုံပိုင်ခွင့်ရဖို့လူလားနေတာပါ။လွှတ်တော်အနေနဲ့ဒီသဘောတူညီချက်တွေကိုပြန်လည်ပြင်ဆင်တာမျိုးမဟုတ်ပဲလက်ခံရင်လက်ခံလက်မခံလို့ရှိရင်ပယ်ချသဘောမျိုးပဲသမ္မတဥပမာအစိုးရကလူလာပါတယ်သမ္မတကနေပြီးတော့အစုပြုထားတဲ့ကုံသွေးရေးသဘောတူညီချက်ဆိုင်ရာသမ္မတလုတ်ပိုင်ခွင့်ဥရေမူချမ်းဟာဆိုရင်နိုင်ငံ70နိုင်ငံနဲ့ဆွေးနွေးနေတဲ့ဒီ Pacific တစ်ဖက်တစ်ချက်ဒေသနိုင်ငံများနဲ့ကုံသွေးရေးသဘောတူညီချက်ယူနိုင်ဖို့ဖြစ်တယ်လို့ပဲ28နိုင်ငံပါဥရောပသမဂ္ဂနဲ့ကုံသွေးညှိနှိုင်းမှုတွေဆက်လုပ်သွားနိုင်ဖို့ဖြစ်ပါတယ်ဒီဥပဒေကြမ်းကိုဇန်နဝါရီလအတွင်းတုန်းကလွှတ်တော်ကအစုပြုထားတာဖြစ်ပေမဲ့အထက်လွှတ်တော်အများစုခေါင်းဆောင်ဖြစ်ခဲ့တဲ့ဒီမိုကရက်ကထက်လွှတ်တော်မှ Harry Reid ကဒါကိုလွှတ်တော်ပါမဲခွဲဖို့ခွင့်မပြုခဲ့ပါဘူး။လောက်ခနေတဲ့တန်းပြူတွေနဲ့ဒီဈေးခွက်ဖွင့်ပေးလိုက်ခြင်းအဖြစ်အမေရိကန်ပြည်အောင်စုရဲ့အလုတ်ကင်တက်ပေါ်ပေါက်ရေးကိုတွားပြီးတော့ထိခိုက်မှာကိုဒီမိုကရက်တစ်အမတ်အများစုကစိုးရိမ်ခဲ့ကြတာပါ။ဒါပေမဲ့လည်းဒီလိုမျိုးစီးပွားရေးကိုအကျိုးအမြတ်ဖြစ်စေမဲ့ကုံသွယ်မှုတွေပိုလုပ်ဖို့ Republican တွေဘက်ကလူလားပုံရပါတယ်။ဒါကြောင့်ဒီ Republican တွေလွှတ်တော်ကိုအများစုနေရာယူလာနေတာကြောင့် Republican အများစုရှိတဲ့လွှတ်တော်နဲ့အစိုးရကြားမှာကုံသွေးဆိုင်ရာရှရှပပသဘောတူညီမှုရလာနိုင်ခြေတွေရှိနေတာပါ TPA လို့အတူကောက်ခေါ်တဲ့ဒီကုံသွေးဆိုင်ရာတုံ့ပြန်မှုအာဏာရပ်လို့ခေါ်တဲ့ရှုပ်ထွေးပြီးတော့ညှင်းပွားဝယ်ရှိတဲ့ဥပဒေမူကြမ်းတက်ကိုသမ္မတဥပမာဆွေးအဖွဲ့နဲ့လွှတ်တော်က Republican တွေအခုဆိုရင်ပြန်ပြီးတော့အာရုံထားနေကြပြီလို့ American Enterprise Institute ကကုံသွေးဆိုင်ရာကြွမ်းကျင်သူ Claudia Buffield ကပြောပါတယ
် My guess is you will get negotiation between the administration and the Republicans in Congress over the next 2 months.
ကျွန်တော်ခံမှန်းချက်ကတော့ဗျာတော်တော်ပြန်ခေါ်တာနဲ့ TPA ဥပဒေကြမ်းတရအတည်ပြုနိုင်ဖို့အစိုးရနဲ့ဆွေးနွေးညှိနှိုင်းမှုတွေဖြစ်လာမယ်လို့ယူဆပါတယ
်။ Global Trend Watch က Lori Wallace ကတော့အဲ့လိုမျိုးမယူဆပါဘူး။ Republican တွေလွှတ်တော်မှာအားကောင်းလာတာကြောင့် TPA အတည်ပြုချက်ရဖို့စီယုံညှိနှိုင်းနေကြတဲ့ Democrat ချုပ်ဩဇာကျလာနိုင်တာကြောင့် Republican ရဲ့ရည်မှန်းချက်တိုးတက်ဖြစ်ပေါ်နိုင်ရေးမှာထိခိုက်နိုင်တယ်လို့သူမကယူဆပါတယ်။
So I think the chances that there is a trade authority package that can get through the house
ကွန်ဂရက်ရဲ့အနာပိုင်မှုဆိုင်ရာဒီဥပဒေကျမ်းအောက်လွှတ်တော်ကနေပြီးတော့အတည်ပြုနိုင်ခြေကတော့နည်းနည်းတော့အားနည်းသွားဖို့အလားအလာရှိတယ်လို့ကျွန်မထင်တယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ဒီကွန်ဂရက်ဆိုင်ရာကိစ္စရပ်တွေမှာပစိဖိတ်ဒေသနိုင်ငံအတော်များများနဲ့သဘောတူညီချက်ဥရောပသမဂ္ဂနဲ့တီးခြားသဘောတူညီချက်တွေရဖို့အမေရိကန်တာဝန်ရှိသူတွေဘက်ကအခုဆိုကြိုးပမ်းနေကြတာပါ။
အရင်ကုန်သွယ်ရေးသဘောတူညီချက်တွေကတော့အခွန်အောက်တွေလျှော့ချပြီးတော့ဈေးစကတက်တာခြင်းအဖြစ်ကုန်သွယ်မှုတွေကိုတိုးမြှင့်မှုဖြစ်ပါတယ်။အခုသဘောတူညီချက်တစ်ဟာလဲကျန်းမာရေးဆိုင်ရာနောက်ဘေးကင်းလုံခြုံမှုဆိုင်ရာနိုင်ငံတွေရဲ့မတူညီတဲ့စီမံအုပ်ချုပ်ပုံတွေနဲ့လက်လျောညီထွေဖြစ်အောင်လို့နောက်စီးပွားရေးလုပ်ငန်းဆိုင်ရာညှင်းပွားမှုတွေကိုဖြည့်ရှင်းနိုင်မှုအတွက်မျှော်မှန်းထားကြတာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကတမကတွေကတော့ဒီကုန်သွယ်ရေးသဘောတူညီချက်တွေဟာနိုင်ငံစုံကော်ပိုရေးရှင်းကြီးတွေရဲ့အကျိုးမြတ်ကိုအကာအကွယ်ပေးဖို့ပဲဖြစ်တယ်။အမေရိကန်လူမျိုးတွေအလုတ်ကင်တဲ့ရရှိရေးအတွက်အနေအချင်းပဲအထောက်ပံ့ဖြစ်စေလိမ့်မယ်လို့ပြောနေပါတယ်။ Larry Cohen ကအမေရိကန်ပြည်ထောင်စုဆက်သွယ်ရေးအလုပ်သမားများအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ
်။ We need to put citizens first. Not ignore investment. We will not have economic development without investment.But not this kind of lopsided.
ကျွန်တော်တို့ကနိုင်ငံသားတွေကိုပထမဦးစားပေးစဉ်းစားဖို့လိုပါတယ်။ယင်းဒီမြို့နယ်မှုကိုပြစ်ပယ်ဖို့မဟုတ်ပါဘူး။ယင်းဒီမြို့နယ်မှုတွေမရှိဘဲနဲ့တော့စီးပွားရေးဖွံ့ဖြိုးမှုဖြစ်မှာမဟုတ်ပါဘူး။ဒါပေမဲ့လို့ယင်းဒီမြို့နယ်မှုကိုပဲအလေးထားတယ်။နိုင်ငံသားတွေအခွင့်အရေးကိုတော့အချိန်ယူရမယ်ဆိုတော့တစ်ဖက်စောင်းနေယင်းဒီမြို့နယ်မှုမျိုးနဲ့တော့ဖြစ်လာမှာမဟုတ်ပါဘူး
။သမ္မတဥပမာနဲ့ဒီကုန်သွယ်ရေးသဘောတူညီချက်ထောက်ခံလူလားသူတွေဘက်ကတော့သူတို့ဟာစီးပွားရေးတိုးတက်လာဖို့နဲ့အလုတ်ကန်တစ်တီထွက်လာဖို့အခုလိုမျိုးဥပဒေဂျန်ကိုလောက်တာပါလို့ပြောနေပါတယ်။အမရဥပမဟာအခုဆိုရင်ပဲဒီတောင်ကိုရီးယားကိုလံဘီယာနိုင်ငံနဲ့ပနားမားနိုင်ငံတို့နဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုလည်းလက်မှတ်ထိုးထားပါရခင်ဗျာ
။ကိုသားညိုဦးစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါရရှင်။ဒီစီစဉ်ကိုပတ်စဉ်တနင်္လာနေ့ညပိုင်းစီစဉ်တဲ့အင်္ဂါနေ့မနေ့ခင်းတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုကတော့မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါရစေ
။သောရရှင်များရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဟာရှေ့လည်းမရောက်နောက်လည်းမဆုတ်ပဲတက်နေတယ်ဆိုပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒီသဘောထားအပေါ်မှာသောတာရှင်တွေဘယ်လိုယူဆကြပါသလဲ။အခြေအနေတွေဘာကြောင့်တက်နေတယ်လို့ထင်ကြပါသလဲ။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-999 လေးနဲ့first number 1-232-382-999တို့ကိုဆက်သွယ်နိုင်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း MP3 အသံဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
မနေ့ပြန်အင်္ဂါနေ့ည9:00နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးချမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုဖြစ်စေကျမတို့ရဲ့ telephone number 1-232-382-999လေးကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဆွေးနွေးလိုတဲ့အကြောင်းအရာဒါမှမဟုတ်လဲသောရရှင်တို့ကိုဆက်သွယ်ရမယ့်ဖုန်းနံပါတ်တို့ကိုကြိုတင်ပေးပို့ထားစီလိုပါရရှင်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်။အခုကတော့အပတ်စဉ်ခဏတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတင်ပြပေးမှာကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။မဆုမြတ်မုံကအစီအစဉ်တင်ဆက်တာဖြစ်ပါတယ
်။ကိုသားညုံရေကိုယ့်ရဲ့ login name နဲ့ password ကိုမှန်မှန်မှန်ထပ်ဆစ်ချင်လို့ပါဆိုပြီးတော့ email တွေလာလိုက်အဟုတ်ထင်မနေနဲ့အောင်နော်။အဲ့ဒါမျိုးဆိုရင်တော့ online တခု hacker တွေဆီကဖြစ်ဖို့သေးကြတဲ့လောက်ပဲ။
အဲ့တော့ကျွန်တော်လည်းသိပါတယ်မဆုမြတ်မောင်ရဲ့တကယ့်စစ်မှန် website တွေကကိုတယောက်ပဲသိဖို့လိုတဲ့ကိစ္စမျိုးတွေမှာဘယ်တော့မှမမီးပါဘူးအထူးသဖြင့်ကိုယ့်ရဲ့ password ကဘာလဲဆိုတာမျိုးကိုဘယ်တော့မှမမီးပါဘူးဗျ
ဒါမဲ့ကိုသားညုံကြီးအဲ့လို email မျိုးရလို့တကယ်မှတ်ပြီးတော့လေ login တွေ password တွေပေးမိတဲ့သူက145ရာလောက်ရှိတယ်တဲ့ Google က3နှစ်အချိန်ယူလေ့လာခဲ့တဲ့လေ့လာချက်မှာတွေ့ရတာတချို့ဆိုလို့ရှိရင်ဒီ Gmail account login လုပ်တဲ့ web page စာမျက်နှာမျိုးစင်တူရိုးမလုပ်ပြီးတော့တောင်မှကိုယ် login လုပ်ခိုင်းလို့ခံလိုက်ရတဲ့သူတွေလည်းရှိတယ်အဲ့လိုမျိုးကိုယ့်စီရအချက်အလက်ခိုးခံရတဲ့သူမျိုးကတစ်နှစ်တစ်နှစ်ကိုလူသက်သက်မှ6ယောက်လောက်ပဲရှိတယ်ဆိုပေမဲ့နောက်ဆက်တွဲထိခိုက်မှုတွေကတော်တော်ကိုကြီးကျယ်တယ်လို့ Google ကပြောတယ်လေ
ဟုတ်တယ်ဗျဒီလိုမျိုးအကောင့်တွေကို online တခုတွေဝင်လို့ရသွားပြီဆိုတာနဲ့ဒီ email ထဲမှာဗန်စင်းအချက်လက်တွေနဲ့ပတ်သက်တာမျိုးအပြန်လန်ပို့ထားတဲ့စာတွေရှိမရှိနောက်ကိုယ့်ရဲ့လက်မှတ်ရှိမရှိဆိုတာမျိုးကို3မိနစ်အတွင်းမှာကိုသိအောင်လုပ်ပြီးတော့ခိုးယူနိုင်ကြတာတဲ့
တချို့ကဒီလစဉ်ဗန်စင်းမျိုးကစအီးမေးလ်နဲ့ပဲပို့ပါလို့ဘဏ်ကိုပြောထားတတ်တဲ့သူတွေရှိတော့အဲ့လိုမျိုးတွေကိုအွန်လိုင်းတစ်ခုတွေကအီးမေးလ်တွေစကန်လုပ်ပြီးတော့ခဏအတွင်းမှာပဲရှာနိုင်တယ်လို့ Google ရဲ့လေ့လာမှုမှာတွေ့ရတယ်ဗျ။
အဲ့လိုကိုယ့်ရဲ့အီးမေးလ်တွေကိုဝင်ပြီးတော့ခိုးခံရပြီဆိုရင်တော့ကိုနဲ့အပြန်အလှန်အီးမေးပို့ထားတဲ့သူတွေလည်းစင်ကဲခိုးဝင်ခံရနိုင်ခြင်းများပြီပဲ။ Hacker တွေကကိုမိတ်ဆွေတငယ်ချင်းတွေရဲ့အီးမေးလ်လိပ်စာတွေလည်းရသွားပြီမလား။အဲ့တော့သူတို့စီကိုလည်းအလားတူအီးမေးလ်တွေပို့ပုံမှားရိုက်နိုင်ပြီလေ။ကိုနဲ့ email အဆက်အသွယ်ရှိတဲ့သူတွေကတယောက်ယောက်ရဲ့ email hack လုပ်ခံရပြီဆိုရင်တော့ကိုယ့်ရဲ့ email တွေကိုခိုးဝင်ခံရနိုင်မယ့်အန္တရာယ်ကသူများထက်ကို36ဆပိုများတယ်တဲ့
အဲ့ဒါကြောင့်မလို့ကိုတင်ငင်ချင်းတယောက်ယောက်ကသူတို့ email တော့ဖြစ် hack လုပ်ခံရပြီလို့အသိပေးလိုက်ရင်ကိုကလည်းပဲသတိထားသင့်ပါတယ်တချို့ hacker တွေကြတော့ကို email တွေခိုးဝင်လို့ရသွားပြီဆိုတာနဲ့သူတို့က password တွေပြောင်းပြစ်လိုက်ပြီးတော့ကိုပါဝင်လို့မရတော့အောင်လို့လုပ်လိုက်တတ်ကြတယ်တချို့ကကိုယ့်ရဲ့ mail ဆွေတင်ငင်ချင်းတွေစီအကြောင်းကြားလို့မရအောင်လို့ကိုတဲက email တွေအားလုံးကိုဖျက်ပြစ်တတ်ကြတယ်ဗျတချို့ကြတော့လေသူတို့ဒီကိုယ့်ရဲ့အကောင့်ထဲမှာခိုးဝင်နေရဆိုတာမသိရအောင်ပုံမပြတ်နေပြီးတော့ကိုပို့သမျှအီးမေးလ်တွေကိုစောင့်ကြည့်ထောက်လှမ်းတာမျိုးလည်းလုပ်တတ်တယ်ဗ
ျ Google က hacker 5ယောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့အထက်မှာအဲ့ဒီ hacker တွေကသူများအကောင့်တွေထဲကိုခိုးဝင်တာကိုနေ့တူကအလုပ်တစ်ခုလို့ကိုလုပ်ကြတာတွေ့ရတယ်တဲ့နောက်ပြီးတော့အဲ့ဒီလိုမျိုး hacker online သခိုးတွေကတရုတ်မလေးရှားတောင်အာဖရိကနိုင်ဂျီးရီးယားနဲ့ Ivory Coast နိုင်ငံတွေကအများဆုံးဖြစ်နေတာလည်းတွေ့ရပါတယ်ဒါပေမဲ့သူတို့ကတော့ဒီတစ်ကမ္ဘာလုံးမှာရှိသမျှ Google အကောင့်တွေတဲကိုခိုးဝင်နိုင်ဖို့မပြတ်ကိုစူးစမ်းနေကြတာဆိုပဲ
အဲ့ဒါကြောင့် Google က Gmail အကောင့်ရှိတဲ့သူတွေကို two step authentication လုပ်ကြဖို့အကြံပြုထားပါတယ်ကိုယ့်ရဲ့အကောင့်တွေဝင်နိုင်ဖို့ password နှစ်ဆင့်ထည့်ခိုင်းတာပေါ့နောက်ဒီကိုယ့်ရဲ့အကောင့်မှာမတင်ကားစရာတစ်ခုခုဖြစ်နေပြီဆိုရင်ကိုယ့်ကိုဒီ mobile phone ကပဲဖြစ်ဖြစ်နောက် email account တဲကိုပဲဖြစ်ဖြစ်လှမ်းကြောင်းကြားပြီးဖို့ကိုလည်း Google ကိုတောင်းဆိုထားလို့ရပါတယ်နောက်ပြီးတော့ဒီကိုယ့်ရဲ့ email ထဲမှာဘန်စင်းတို့ online ဈေးဝယ်နေကြအကောင့်နံပါတ်တို့ကိုမထားပဲဖျက်ပစ်ပါလို့လည်း Google ကအကြံပြုထားပါတယ
်။အခုလိုမျိုး online အကောင့်တွေရဲ့ password တွေခိုးခံရတဲ့အန္တရာယ်ကနေကာကွယ်နိုင်ဖို့အတွက်ကို New York Times သတင်းစာကြီးရဲ့ IT ဆောင်းပါးတစ်ခုမှရေးထားတာကိုလည်းပြောပြကြပါတယ်။တချို့အကောင့်တွေ hack လုပ်ခံရတာကိုကြောင့်လဲပြောကမကင်းဘူးလို့ဆောင်းပါးရှင်ကဆိုထားတယ်နော်
။ password တွေကိုလွယ်လွယ်ထားကြတာမျိုးနောက်ပြီးတော့ password တစ်ခုတည်းကိုမတူတဲ့အကောင့်တွေအများကြီးမှအတူတူပေးထားတာမျိုးNow ဒီ website က hacker တွေတိုက်ခိုက်တာခံထားပြီဆိုတာသိရတဲ့ကိုယ့်ရဲ့ password ကိုမပြောင်းဘဲဒီတိုင်းဆက်ထားတာမျိုးအဲ့ဒါမျိုးတွေကြောင့် online သခိုးတွေကကိုယ့်ရဲ့ account တွေကိုလွယ်လွယ်ကူကူပဲခိုးဝင်နိုင်ကြတယ်လို့ဆောင်းပါးထဲမှာထောက်ပြထားပါတယ်
။အဲ့ဒါမျိုးတွေကြောင့် website မျိုးစုံကကိုယ့်ရဲ့ account တွေထဲကိုဝင်တဲ့အခါမှာ password ထားစရာမလိုတော့မဲ့နည်းလမ်းတွေကို IT company တွေကစဉ်းစားပြီးတော့ biometric authentication တွေကိုထွင်လာကြပါတယ်။biometric reader password တွေသုံးပြီးတော့ကိုယ့်ရဲ့လက်ပွေအရတို့မျက်နှာအမှုအရတို့အသံတို့မျက်စံတို့စတဲ့သူများနဲ့ဘလို့မှမတူနိုင်တာတွေနဲ့အကောင့်တွေထဲဝင်လို့ရအောင်လို့လှုပ်လာကြတာပေါ့ရှင်
နောက်ပိုင်းလက်ကင် smartphone တွေမှာလည်းကိုယ့်ရဲ့လက်ပွေအရကို scan လုပ်လို့ရလာပြီမဟုတ်လားဗျအထူးသဖြင့်မနှစ်တုန်းက iPhone တွေမှာပါလာတော့အဲ့ဒီချက်ကိုခြေခံပြီးတော့ password လုံခြုံရေး application တွေလည်းထွင်လာကြတယ်ဗျ
လက်ပွေအပြင်ဆော့ဆော့ကပြောသလိုပဲဒီကိုယ့်ရဲ့မျက်နှာအမှုအရမှတ်ပြီးတော့မှအကောင့်ထဲဝင်လို့ရအောင်လုပ်ထားတဲ့ application တွေထဲမှာမှ One U ဆိုတဲ့ application ကို New York Times ဆောင်းပါးကဥပမာပေးထားပါတယ်။ Hyos Labs ဆိုတဲ့ company ကလုပ်ထားတဲ့ One U ဆိုတဲ့ application ကိုကိုယ့်ရဲ့ smartphone ထဲမှာ download သွင်းထားရမှာပါ။အဲ့ဒီဝန်ဆောင်မှုကတစ်နှစ်ကို $30 ရာစပါတယ်။ကိုယ့်ရဲ့ website ဘယ်နှစ်ခုရဲ့ login ဘယ်နှစ်ခုလုံးမှလဲဆိုတာအပေါ်မှာမူတည်ပြီးတော့မှဈေးကွာသွားမှာပါ။
တခုရှိတာက 1U application က password တွေနေရာမှာလုံးဝအစားထိုးလိုက်တာမျိုးတော့မဟုတ်ပါဘူးသူကိုသုံးနိုင်ဖို့အတွက်ပထမဆုံးတစ်ချိန်တော့အဲ့ဒီ application တဲကနေတဆင့်ကို login လုပ်ချင်တဲ့ website တွေကိုသွားပြီးတော့ပုံမှန်အတိုင်း password ထည့် login လုပ်ရပါတယ်နောက်ခောက်တွေကြတော့မှကိုယ့်ရဲ့ Facebook account ပဲဖြစ်ဖြစ် Gmail account ပဲဖြစ်ဖြစ်ဘန်စီယင်း account ပဲဖြစ်ဖြစ်ဝင်ကျင်တဲ့ website account တွေကိုဝင်လို့ရှိရင်ကိုယ့်ရဲ့မျက်နှာကိုလက်ကင် phone camera ကတဆင့် 1U application ဖတ်ပြီးတော့ scan လုပ်ပါတယ်ကိုယ်တကယ်စစ်တယ်ဆိုတော့မှ login လုပ်လို့ရပါမယ်
။ password ထည့်ရမယ့်အစားကိုယ့်ရဲ့မျက်နှာအမူအရကို scan ဖတ်ပြီးတော့ login လုပ်ပေးတဲ့သဘောပါ။တကယ်လို့ကိုယ့်ရဲ့ phone ပျောက်သွားရင်တော့ဒုက္ခများနိုင်သေးတာပဲ
။ကိုယ့်ရဲ့မျက်စံကို scan ဖတ်ပြီးတော့ login လုပ်နိုင်တဲ့နောက်တစ်မျိုးလည်းရှိပါသေးတယ်။ iLog company ကထုတ်တဲ့ Myris ဆိုတဲ့ set တစ်မျိုးပါ။သူကဂုံးညင်းဝိုင်းလေးနဲ့တူပါတယ်။တစ်ခုကို $280 ပေးရပါတယ်။အဲ့ဒီ set ကိုကိုယ့်ရဲ့ computer မှာတက်လိုက်ပြီးတော့သူ software ကိုတွင်းထားတယ်ဆိုလို့ရှိရင် login ဝင်ကျင်တဲ့အခါတိုင်းအဲ့ဒီ set လေးမှာပါတဲ့မှန်ကွက်လေးကိုကိုယ့်မျက်စိရှိမှထားပြီးတော့ scan ဖတ်ရမှာပါကိုယ့်ရဲ့မျက်စံအစစ်ဟုတ်တယ်ဆိုတော့မှအကောင့်တွေတဲကိုပေးဝင်နိုင်မယ့် set ဖြစ်ပါတယ
်အဲ့ဒီ set ကတော့ဒီ smartphone တွေနဲ့တုံးလို့မရပါဘူး computer နဲ့ပဲချိတ်ဆက်တုံးလို့ရတဲ့ set ဖြစ်ပါတယ်နောက်တစ်ခါဒီကိုယ့်ရဲ့အသံကိုမှတ်ထားပြီးတော့မှ login လုပ်နိုင်မယ့် set ကိုလည်း New Sense Communication ဆိုတဲ့ company ကတွင်ထားပါတယ်အခုလိုမျိုးဒီကိုယ့်ရဲ့ login နံပါတ်တွေ password တွေအခိုးခံရမဲ့ဘေးကရှောင်နိုင်ကြဖို့အတွက်အဲ့လိုနေရာတွေမှာအစားထိုးပေးမဲ့ biometric password တွေကိုထွင်းနေကြပြီမဲ့ ကိုယ့်ရဲ့လက်ဝေးအားမျက်နှာအမူအရာမျက်စံဒါမှမဟုတ်ရင်လည်းအတန်တွေကိုတုံးရမယ့်အထက်မှာဘယ်ဟာကပို့ပြီးတော့မှတွင်တွင်ကြဲကြဲတုံးလာကြမလဲဆိုတာကတော့အခုအချိန်မှာအသေးချာမပြောနိုင်သေးဘူးလို့လည်း New York Times ဆောင်းပါးထဲမှာရေးသားထားပါတယ်ရှင်
မဆုမြတ်မုံစီစဉ်ပြီးကိုသားညုံဦးကူညီတင်ဆက်ပေးခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့သက်တမ်းရောက်သတင်းလာအစီအစဉ်ကိုထုတ်လွှင့်ပေးပါရမယ်။မအေးတန်နာကျော်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလောင်းမှာတော့ဗြိတိန်နိုင်ငံမှာနမ်မွေနန်းလျာဆက်ခံမဲ့မျိုးဆက်တလေနောက်တစ်ယောက်ဗရော့မွေးဖွားမှာပါလေကိုရီးယားမှာလူ16ယောက်သေဆုံးခဲ့ရတဲ့ K-pop ဖျော်ဖြေပွဲဂီတဖျော်ဖြေပွဲတစ်ခုမှာဘာကြောင့်ဒီလောက်လူတွေများများသေဆုံးသွားရတာပါလဲဒီလိုမျိုးကဘာတလွားကအထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါ
ဗြိတိန်နိုင်ငံကတော်ဝင်မင်းသားဝီလျံနဲ့ကျင်းရတော့ Kate ရဲ့ဒုတိယမြောက်ရင်သွေးလေး2015 April မှာဖွားမြင်မယ်လို့မင်းသားဝီလျံရဲ့ယုံကသတင်းထုတ်ပြန်သွားပါတယ်။ဒီဖွားမြင်လာမယ့်ကလေးဟာဗြိတိရှ်ချင်းမွေအရာအရာကိုဆက်ခံမဲ့သူတွေထဲစတုထမြောက်ဖြစ်မှာပါ။သူ့ရှိမှက Prince William တို့ရဲ့သားတော်အကြီးပြီးခဲ့တဲ့ဇူလိုင်လမှာမွေးဖွားခဲ့တဲ့ Prince George ကနံပါတ်3နေရာမှာရှိပါတယ်။မင်းရောင်ကိတ်ကတော့ကိုဝင်ဆောင်စားမှာဖြစ်လေရှိတဲ့နာမကျန်းဝေဒနာကိုပြင်းပြင်းထန်ထန်ခံစားနေရတယ်အခုတော့လည်းအစာပိုင်းထက်ဆိုင်တက်တာလာပါတယ်လို့ကန်စင်တန်နန်းတော်ကထုတ်ပြန်တဲ့ကြေညာချက်ထံမှာပြောထားပါတယ်နေမကောင်းလို့တော်ဝင်ဝတ္တရားရသွားရမယ့်နေရာတွေကိုတော့မသွားနိုင်ဘဲနဲ့ဖျက်ပြေးခဲ့ရတာပါဒါမဲ့လည်းအော်တိုဘားလ21ရက်နေ့အင်္ဂါနေ့ကတော့ကိမ်းဘရစ်မြို့သားကတော့ကိတ်ဟာလန်ဒန်ရဲ့ကန်စင်တန်ကြီးရတဲ့ရပ်ကွက်မှာရှိတဲ့သဘာဝသမိုင်းပြတဲ့ကိုတွားရောက်ခဲ့ပြီးတော့သဘာဝတော်ရိုင်းတရိတ်ဆန်ဓာတ်ပုံပြိုင်ပွဲကိုတွားပြီးတော့အဆုချီးမြှင့်ခဲ့တာပါဒါဟာသူကိုဝင်ရှိတယ်လို့ကြေညာပြီးခဲ့တဲ့ကအများပြည်သူရှေးမှောက်ပထမအဦးဆုံးချိန်ထွက်လာခဲ့တာဖြစ်ပါတယ်တန်ဇင်းနီးယားနိုင်ငံဆရန်ဂန်တီဘေးမဲ့တော်ကချင်းတင်မတုပ်ရဲ့ဓာတ်ပုံကို The Last Great Picture နောက်ဆုံးဓာတ်ပုံကောင်းတစ်ပုံဆိုတဲ့ခေါင်းစဉ်နဲ့ပြိုင်ပွဲဝင်တဲ့ American ဓာတ်ပုံဆရာ Michael Nicholas က2014ခုနှစ်သဘာဝတော်ရိုင်းတရိတ်ဆန်ဓာတ်ပုံဆရာဆုရရှိသွားခဲ့ပါတယ်ကလေးဓာတ်ပုံဆရာပြိုင်ပွဲမှာတော့ရှစ်နှစ်အရွယ် Carlos Perez Navarro ကStinger in the Sun နေရောင်အောက်ကအစိတ်ဆူးဆိုတဲ့ခေါင်းစဉ်နဲ့အဝါရောင်ကင်မီကောက်ပုံနဲ့ဆူရသွားခဲ့ပါတယ်ရှင် Irish Day Guitar အဖွဲ့ YouTube ရဲ့ပင်တိုင်းအဆိုရှင်ပုံတို့အမြဲတမ်းမျက်မှန်တက်ထားတာဘာကြောင့်လဲလို့တွေးမိကြပါလားရှင်သူ့မှာမျက်စိတိမ်ရှိလို့ပါတဲ့သူမျက်စိဒီလိုဖြစ်နေတာနှစ်20လောက်ရှိပြီလို့ဘိုနိုကဗြိတိရှ်ရုပ်သံတင်ဆက်သူ Graham Norton ကိုပြောသွားတာပါပြီးခဲ့တဲ့နှစ်20ကာလမှာရှိခဲ့တဲ့ကျွန်တော်ရဲ့ဝေနာကြောင်းအားလုံးကိုဒီနေရာကနေရှင်းပြလိုက်ရင်ကောင်းမယ်လို့ထင်ပါတယ်။ဒီဝေနာအတွက်ဆေးတော်တည်ချာကုနေပါတယ်အဆင်ပြေမှာပါလို့အော်တိုဘာလ18ရက်နေ့တောက်ချညာက BBC ရုပ်သံမှာထုတ်လွှင့်တဲ့ The Graham Norton Show မှာဘိုနိုကပြောသွားခဲ့ပါတယ်။ကဲခင်ဗျားတို့သိသွားပြီဆိုတော့ခင်ဗျားတို့စိတ်ထဲမှာဘိုနိုတော့တနာပါတယ်မျက်စိကောင်းကောင်းမြင်ရှာဦးလို့ဆွဲသွားပြီပေါ့လို့နောက်သွားတယ်ဆိုပြီးတော့ The Telegraph သတင်းစာနဲ့ London ကသတင်းစာတွေရဲ့ Internet စာမျက်နှာတွေမှာဖော်ပြပါတယ်။သူခံစားနေရတဲ့မျက်စိတိမ်ယောဂါကအစိမ့်မကူပဲကြာရင်မျက်စိပါကွယ်သွားတတ်တာမျိုးရှိပါတယ်။အသက်54နှစ်အရွယ်ဘိုနိုဟာနေရောင်အောင့်မဟုတ်ဖ ೇನೆ အဆောက်အုံထဲမှာတော့မှမျက်မှန်မချွတ်တန်းထက်ထားလေးရှိတာမလို့နေကမျက်မှန်ကသူ့ရဲ့သင်္ကေတပါလို့ပြောရတာပါ။အရင်ကတော့ဒါဘာကြောင့်လဲမင်းသူ့ရဲ့မျက်လုံးကအလင်းရောင်တန်မခံနိုင်လို့ပါလို့ဖြေလေးရှိပါတယ်။2005ခုနှစ် Rolling Stone Magazine နဲ့ Interview မှာတော့ကျွန်တော်ကိုတယောက်ယောက်ကဓာတ်ပုံရရင်ကင်မရာအလင်းရောင်ကြောင့်မျက်စိကျိန်းသွားတတ်တာတစ်နေ့လုံးမှာပဲမျက်စိပါရောင်လာတတ်ပါတယ်။မျက်စိလည်းခဏခဏနာတယ်လို့ဘွန်နိုကဖြေခဲ့မှုပါတယ်ရှင်။တောင်ကိုရီးယားနိုင်ငံမှာအော်တိုဘာလ18ရက်နေ့တောက်ကြနေကကျင်းပတဲ့လေယာဉ်ပြင်စင်မြင့်ဂီတဖျော်ဖြေပွဲမှာလေတန်းစင်ဆက်ပေါ်မှာလူတွေတက်ရက်နေတော့ကျွန့်ကြပြီးတော့ထိခိုက်မှုရှိလို့လူ16ယောက်သေဆုံးသွားခဲ့ရပါတယ်။တောင်ကိုရီးယားမှာပြီးခဲ့တဲ့ဧပြီလကတင်မောနစ်မြုပ်ပြီးတော့လူ300ကျော်သေဆုံးခဲ့ရသေးရမလို့တောင်ကိုရီးယားနိုင်ငံရဲ့ဘေးကင်းလုံခြုံမှုစီးမြင့်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဖိအားပေးခံနေရတဲ့အနေအထားမှာအခုလိုမျိုးထိခိုက်မှုထပ်ဖြစ်ပေါ်လာတာပါ။အခုဖြစ်တဲ့မတော်တဆမှုကြောင့်လူ10ဦးလည်းဒဏ်ရာပြင်းပြင်းထန်ထန်ရသွားပါတယ်။ ကေပေါဖြော်ပြရေးစီမံကိုတေချာပုံမြင်ရအောင်လို့လူစိတ်လောက်ကလေတန်းစင်ဆက်ပေါ်တက်ရက်နေတော့မှကြွန်ကြတော့အခုလူတွေပေ30အမြင့်ကနေပြီးတော့မြေပေါ်ပြုတ်ကြတာဖြစ်တယ်လို့ကိုရီးယားကယွန်ဟပ်သတင်းကပြောပါတယ်အယောင်စင်တာတစ်ခုနားမှာကျင်းပတဲ့ K-pop ဂီတဖျော်ဖြေပွဲကိုလူ900လောက်ကြည့်ရှုအားပေးနေကြပြီးတော့အခင်းဖြစ်ပွားတဲ့အချိန်မှာတော့4 minute အဖွဲအလှယ်ဖြစ်ပါနေ4 minute အဖွဲကဟာနာကတော့ဆိုင်းရဲ့ Gundam Style ဗီဒီယိုထဲမှာပါပြီးတော့တရုပ်ဆောင်ခဲ့လို့ကဘာကျော်ခဲ့တဲ့ကောင်မလေးဖြစ်ပါတယ်ရှင်တရုတ်နိုင်ငံမှာတော့အော်တိုဝါလာ25ရက်နေ့မှာ18ကြိမ်မြောက်တရုတ်ဖက်ရှင်သတင်းပတ်ကျင်းပတော့ပထမအဦးဆုံးနေ့မှာပဲ1365ခုနှစ်နဲ့1644ခုနှစ်တို့အတွင်းကာလမှာဝတ်ဆင်ခဲ့ကြတဲ့ main mainset fashion design မျိုးနဲ့မင်္ဂလာဝတ်ဆုံတွေပြသခဲ့ပါတယ် main mainset လက်ထက်မှာတော့မင်္ဂလာဝတ်ဆုံတွေကအနေရောင်နဲ့ရွှေရောင်တွေကိုအသုံးပြုတာပါဒါကြောင့်မလို့သူ့ရဲ့ဖန်တီးမှုမှာဒီအယောင်နှစ်မျိုးကိုသုံးထားပါတယ်အပေါ်အနေနဲ့ရွှေကြီးနဲ့ပန်းထိုးထားပါတယ်လို့ဒီဇိုင်နာ Zhang Zifan ကပြောသွားပါတယ်တရုတ်ဖက်ရှင်သတင်းပတ်ရဲ့ပထမအဆုံးဖက်ရှင်လမ်းလျှောက်ပြပွဲမှာတော့တရုတ်ရိုးရာခန်းနာတဲ့ဝတ်စုံတွေကိုပြသထားပါတယ်ဒီဖက်ရှင်သတင်းပတ်မှာပြည်ရင်းပြည်ပအဝတ်ထည်တစ်စိတ်89ခုပါဝင်ပြသမှာဖြစ်ပြီးတော့အဲ့ဒီမှာတော့တရုတ်ဒီဇိုင်နာ83ရဲ့လက်ရာတွေပါဝင်ပါတယ်ဖက်ရှင်ဆင်မြင့်လမ်းလျှောက်ပြပွဲစုစုပေါင်း64ပွဲလုပ်ခဲ့ပါတယ်ရှင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ရှားချောချာသူရဲ့သတင်းတွေကိုစူးစီးတင်ပြထားတဲ့မယိသန္နာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောက်သတင်းလှကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ချရအောင်ပါ။ဒီသတင်းဖတ်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့အနာဂတ်အရေးနဲ့ပတ်သက်လို့ခက်ခဲတဲ့ရွေးချယ်မှုတွေအတွက်ပြင်ဆင်ထားတဲ့အချက်နဲ့ပတ်သက်ပြီးကိုလံဘူယာတက္ကသိုလ်ကသုတေသနပညာရှင်ဒေါက်တာထေမင်းလိုင်ရဲ့ယုံကြည်ရကိုနားဆင်ကြရအောင်ပါ။မမိုးဖြူစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။
ကျွန်တော်အနေနဲ့ပေါ့လေမြန်မာလူတို့မြန်မာလူငယ်တွေအနေနဲ့အထူးသဖြင့်မြန်မာလူငယ်တွေအနေနဲ့ပေါ့ဝေဖန်ပိုင်းချနိုင်တဲ့ဒီအတက်ပေါ့နော် critical thinking လို့ခေါ်တာပေါ့အဲ့ဒါကိုပို့ပြီးတော့လိုအပ်တယ်လို့ယုံကြည်ပါတယ်ဒီကျွန်တော်တို့မှာကျွန်တော်တို့နိုင်ငံရဲ့ပညာရေးအခြေအနေရပေါ့ကျွန်တော်တို့လူငယ်တွေကိုဒီ critical thinking ဒီကိုဝေဖန်ပိုင်းချနိုင်တဲ့အခြေချင်းကိုကျွန်တော်တို့ပညာရေးမှာကျောင်းသားတွေကိုသင်မပေးလိုက်နိုင်ပါဘူးအဲ့ဒီတော့ကျွန်တော်တို့လူမျိုးတွေဟာရုံလွယ်တဲ့လူမျိုးတွေဖြစ်နေတယ်အဥပမာပေါ့နော်ဒီအနောက်နိုင်ငံမှာဒီ Nobel ဆုရတဲ့ဒီဆေးသိပ္ပံပညာရှင်တွေနဲ့ဒေါ်လာတန်ပေါင်းများစွာကုန်ကြခန့်တာတော့မှကုလို့မရသေးတဲ့ IDS ယောဂလိုဟာမျိုးကိုပမာပြီမှာလောက်တင်ရကကုပေးတယ်ဆိုလဲကျွန်တော်တို့ကယုံလိုက်ကြတာပဲပေါ့ရန်ကုန်မြို့ထက်မှာရှိတဲ့ခေါင်းဆောင်ညိုနဂါးတွေပူဇော်နေလို့ဆေးလို့မရဘူးဆိုလဲကျွန်တော်တို့ကတော့ယုံလိုက်ကြတာပဲပေါ့နော်အဲ့ဒါပါဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာဝေဖန်ပိုင်းကြနိုင်တဲ့ဒီ critical thinking ဆိုတဲ့ skill ကိုလုံလုံလောလောသင်ယူခဲ့ရလို့ပေါ့နော်ဒီ critical thinking skill ကဒီခုနော်တိုးတက်လာတဲ့ဒီကမ္ဘာကြီးမှာသင်စရာယူစရာအနားလဲစရာတွေကအများကြီးတော့ရှိပါတယ်ဆိုလူတိုင်းကအကုန်လုံးတော့စွမ်းကျင်စာနဲ့သိနိုင်တဲ့အခြေအနေတော့မရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့မှာပါရှိဖို့လိုအပ်လဲဆိုရင်တော့ကိုကြားလာတာတွေကိုဖတ်ရတာတွေသူများဖြစ်လာရတကယ်ဟုတ်နိုင်မဟုတ်နိုင်ဆိုတာကိုဝေဖန်ပိုင်းကြနိုင်တဲ့အသည့်တစ်ခုပဲရှိဖို့လိုပါတယ်တော်တာကိုချစ်ချစ်မယုံမနဲ့အော်ဒါဖြစ်နိုင်လားမဖြစ်နိုင်လားဆိုတာကိုဆက်ပြီးတော့လေ့လာနိုင်တဲ့အရေးချင်းရှိဖို့လိုပါတယ်အဒီအရေးချင်းကဘာအတွက်လဲရေးကြည့်လဲဆိုတော့ကျွန်တော်တို့ကိုယ်ပိုင်လူတွေရဲ့ဘဝအတွက်တည်းမကဘဲနဲ့နိုင်ငံအတွက်လဲရေးကြည့်ရဲလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံနေနဲ့အခုလိုပြည်ထောင်လဲနေတဲ့ကာလဒီဒီမိုကရေစီနိုင်ငံကိုတွားနေတဲ့ကာလမှာဒီရွေးကောက်ပွဲတွေမှာဒီလူထုတွေနဲ့ပါဝင်နိုင်မဲ့အခြေအနေရောက်လာပြီ။ဒီမူရွေးကောက်ပွဲတွေမှာသူပြောရဲဆုံးဖြတ်ချက်ကနိုင်ငံတကာနိုင်ငံရဲ့
ဒီအနာဂတ်ကိုဆုံးဖြတ်နိုင်တဲ့အခြေအနေဒီမှာရောက်လာပါတယ်ဒီတော့လူတယောက်စီရဲ့ဆုံးဖြတ်ချက်ကလည်းအရင်ကအရေးကြီးလာတယ်ပေါ့နော်ဆိုတော့ဒီကျွန်တော်တို့တွေကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှုလိုအပ်လာပါတယ်အဲ့ဒီလိုအပ်တဲ့အဲ့ဒီကိုဆုံးဖြတ်နိုင်မှုကဘာတော့လဲဆိုဒီဝေဖန်ပိုင်းခြားနိုင်တဲ့စိတ်ရှိဖို့အရင်ကအရေးကြီးပါတယ်အခုလောလောဆယ်အခြေအနေမှာပေါ့နော်ကြုံတွေ့နေရတဲ့လွယ်ကူတဲ့အခြေအနေမှာရှိပါသေးတယ်ကျွန်တော်တွေကတကယ်ကို hard decision လို့ခေါ်တဲ့ဒီတေချာကိုခက်ခက်ခဲခဲလိုရတဲ့ဆုံးဖြတ်ချက်တွေကိုမလိုရသေးဘူးပေါ့နော်ဥပမာပြည်သူကိုပစိုးလန့်ပြရမှန်းနဲ့ပြည်သူကိုလေးလေးဆဆဆဆနဲ့မသူ့ကိုကြွေးမလဲဆိုရင်ဒါရအရန်ကိုဒါလွယ်ကူတဲ့ဆုံးဖြတ်ချက်ပေါ့နော်ဒီအာသာကြီးပြောနေလို့ပေါ့ဝဲသားမကောင်းဘူးပြုဖြုတ်လဲလိုက်လို့ပြောတဲ့လူကိုဝန်ကြီးခံမလားတေချာနားလဲတက်ကြွနေတဲ့လူဝန်ကြီးခံမလားဒါရအရန်ကိုလွယ်ကူတဲ့ decision လေးပါဒါပေမဲ့နောက်ပိုင်းမှာပေါ့အရန်ကိုတချို့ဆုံးဖြတ်ချက်တွေအခုလိုထင်တာမြင်တာမရှိတဲ့ဆုံးဖြတ်ချက်တွေကိုဆုံးဖြတ်ရမယ့်အချိန်ရောက်လာနိုင်ပါတယ်ပေါ့နော်ဥပမာအခုလာမယ့် election မှာဆွေးနွေးတော့မှာပေါ့ကျွန်တော်တို့အနေနဲ့မတ်တယောက်ကဒီမျိုးချစ်မျိုးဆောင်ဥပဒေကိုထောက်ခံမယ်ဒါပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရတော့မထောက်ခံမှုဆိုတဲ့သူနဲ့မျိုးချစ်ဥပဒေကိုတော့မထောက်ခံနိုင်ဘူးဒါပေမဲ့2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့တော့ထောက်ခံမယ်ဆိုတဲ့လူမျိုးကိုဘယ်သူကိုရွေးမလဲဆိုတာမျိုးကြတော့တချို့လူတွေအနေနဲ့တော့ခက်ခဲတဲ့ဆုံးဖြတ်ချက်တွေဖြစ်လာနိုင်ကြအကြောင်းရှိပါတယ်ဆိုတော့ကိုယ်အနေနဲ့ဒီဝေဖန်ပန်းချနိုင်တဲ့ဆက်ရှိဖို့လိုတယ်ဘယ်ရာကကိုယ်တိုင်ပြုတ်ဖို့အရေးကြီးတယ်ကိုယ်တိုင်ပြုတ်ဖို့တော့အရေးကြီးတယ်စရဖြစ်ပေါ့နော်ဆိုတော့ဆုံးဖြတ်ချက်တွေကပို့ပြီးတော့အရေးကြီးလာနိုင်ပါတယ်ပြောချင်တာတော့နော်ပြည်သူတွေအနေနဲ့အထူးသဖြင့်လူငယ်တွေအနေနဲ့ဒီဝေဖန်ပန်းချနိုင်တဲ့စိတ်ကိုရှိဖို့ပို့ပြီးတော့ critical thinking mindset ဖြစ်ဖို့အတွက်လိုအပ်တယ်လို့ယုံကြည်ပါတယ်အဲ့လိုဖြစ်ဖို့လည်းစူးစမ်းကြပါလို့တိုက်တွန်းချင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာပါရှင်။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့တနင်္လာစီစဉ်ကိုလည်းမြန်မာစံတော်ချိန်ည10:00ကနေ 11:00 အထိလိုင်းဒိုမီတာ 32.51 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့ကြံနေသေးတဲ့အချိန်တွင်မှသတင်းအချင်းချုပ်ကိုမတ်အေးသန္တာကျော်ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်အောင်စုဟာအာရှဒေသနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအေးဖက်အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာစီးပွားရေးခေါင်းဆောင်တွေကိုပြောကြားသွားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကနေပြီးတော့တနိုင်ငံနဲ့တနိုင်ငံပြည်ဝင်ခွင့်ဗီဇာတွေတိုးပေးရေးကိစ္စအတွက်သဘောတူညီမှုတွေကိုကြေညာသွားခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံအနေနဲ့ငြိမ်းချမ်းတဲ့ဖွံ့ဖြိုးရေးကိစ္စတွေကိုပဲဆက်လက်လှုပ်ဆောင်ပြီးတော့အမျှော်မြင်ရှိတဲ့စည်းရေးနဲ့လုံခြုံရေးဆိုင်ရာမူဝါဒတွေကိုချမှတ်မယ်လို့တရုတ်နိုင်ငံကမျှော်လင့်ကြောင်းတရုတ်သမ္မတရှီဂျင်ပင်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံချိန်မှာပြောကြားသွားခဲ့ပါတယ်။တရုတ်နဲ့ဂျပန်နှစ်နိုင်ငံခေါင်းဆောင်တွေဟာသူတို့အကြီးအကဲတိုင်းပြည်တော်ဝင်တွေစာယူခဲ့တဲ့အချိန်ကစပြီးတော့ပထမဆုံးချိန်ဖြစ်တဲ့အခုလိုတွေ့ဆုံတာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတွေကြားနှစ်နှစ်ခွဲကြာအကောင့်ထဲပေါ်ရမယ်လွတ်လပ်စွာကုံသွယ်ရေးသဘောတူညီမှုတစ်ခုအောင်မြင်မြင်ရရှိခဲ့တယ်လို့သူတို့နှစ်နိုင်ငံကပြောပါတယ်တရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပတဲ့ APEC ဆေးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲရဲ့ဘေးရွက်အစည်းအဝေးမှာတရုတ်သမ္မတနဲ့တောင်ကိုရီးယားသမ္မတတို့သဘောတူညီမှုရခဲ့ကြောင်းဒီကနေ့ပဲကြေညာသွားခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကစာတင်ကြောင်းတစ်ခုမှာဒီကနေ့တနင်္လာနေ့မှာအသေးခံဘုံခွဲတိုက်ခိုက်လို့ចောင်းသားလူငယ်အများစုပါဝင်လူ48ဦးမကတေဆုံးသွားခဲ့ပါတယ်။ចောင်းမနဲ့ခင်ဩဝါဒအတွက်စုဝေးနေကြတော့မှာခုလိုမျိုးတိုက်ခိုက်ခံရတာဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်ကိုမအေးတန်လာချောကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ်ရှင်။ VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရဲ့ရှင်။
This program has come to you from the Voice of America, Washington.